Welcome to the Voice of America in Burmese.
Mingla nyan phit cha ba de kya VOA American Dai 2016 khu ne Jun la 6 ye tin la ni nya be a season ni go Washington DC myo daw ga ni Myanmar San Tho Jay nya 990 ni 190 line meter 2425 3251 ne line lat 190 do ga ni sa tin thau lwin ni ba bi ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျမခင်ပြထွေးပါဒေါက်တာပြည်လည်ပြည်ရေပိုင်တဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တာဒမယင်းနီးလန်းနဲ့ဆွေးနွေးဖြေကြကြဖို့တရုတ်နဲ့အာရှပစိဖိတ်အင်းနီးချင်းနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတယ်လို့အမေရိကန်နိုင်ငံသားရုံးဂျီချူကယ်ရီကပြောပါတယ်တခါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ခရိုင်မှာအာဖဂန်တပ်ဖွဲ့တစ်ခုနဲ့အတူခီးသွားနေတဲ့အချိန်တိုက်ခိုက်ခံရလို့အမေရိကန်ဝါရင်သတင်းတောက်တူနဲ့စကားပြန်တူတင်းငွေနေတွေကတိတ်ဆုံးသွားပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာတောင်တရုတ်ပင်လယ်ပြင်တွင်တင်းမာမှုလျှော့ချနိုင်ဖို့တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားဘေကျင်းမြို့တော်မှာဒီကနေ့ကစပြီးဆွေးနွေးနိုင်ခဲ့ကြပါတယ
် We are looking for a peaceful resolution to the dispute the disputes of the South China Sea We are not
အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီပြောသွားတာဖြစ်ပါတယ်သတင်းနဲ့အပြီးနားဆင်ရပါမယ်ဒီအကြောင်းနဲ့အတူအမေရိကန်ကပိတ်ဆို့မှုတွေဖြေလျှော့ပေးလိုက်တဲ့မြန်မာနိုင်ငံမှာအမေရိကန်ကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံဖို့စိန်ခေါ်မှုတွေဆက်ရှိနေသေးပဲဆိုတဲ့သတင်းပေးပို့ချက်27ရာစုပင်လုံညီလာခံခေါ်ယူဖို့နီးလာချိန်မှာတိုင်းသားဒေသတွင်းစစ်ဘေးသင့်ပြည်သူတွေရဲ့အရေးကိုလည်းအစိုးရကပြစ်မထားသင့်ဘူးလို့ပြောဆိုနေကြတဲ့သတင်းတွေကိုတင်ဆက်အောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမခင်ပြူတွင်းနဲ့ကိုအောင်တို့ကပြောပြပါမယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တာဒမယင်းနီးလန်းနဲ့ဆွေးနွေးဖြေရှားကြဖို့တရုတ်နဲ့အာရှပစိဖိတ်အင်းနီးချင်းနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့ရှစ်ကြိမ်မြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲအဖွဲ့ဒီနေ့မင်းကွန်းပြောကြတာမှာဝန်ကြီးကယ်ရီကအခုလိုတိုက်တွန်းခဲ့တာပါတောင်တရုတ်ပင်လယ်ပြင်မှာတရုတ်အပြင်ထိုင်ဝမ်ဗီယက်နမ်ဖိလစ်ပိုင်ဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကလည်းသူတို့ပိုင်တယ်လို့ပြောထားတဲ့လူသူမနေတဲ့ကျွန်းတွေပေါ်မှာတရုတ်ကစီးရေးအရအင်အားတိုးချဲ့တိစောက်နေရတယ်နဲ့ပတ်သက်လို့ဒေသအတွင်းစိုးရိမ်မှုတွေတိုးလာနေတာကိုရည်ညွှန်းပြီးတော့ဝန်ကြီးကယ်ရီကအဲ့ဒါလိုပြောခဲ့တာပါရေနံနဲ့သဘာဝတန့်ွက်တွေအများပြားရှိတယ်လို့ယူဆထားကြတဲ့တောက်တရုတ်ပင်လယ်ပြင်ဒေသကိုဖြတ်သန်းကုန်သွယ်သွားလာမှုတွေကလည်း$100 ဘီလီယံ5000ရှိပါတယ်ဒီဒေသကဝေဟင်မှာအမေရိကန်ထောက်လှမ်းရေးလေယာဉ်တွေပြန်တန်းနေတဲ့အပေါ်တရုတ်ဆွေရကအပြတ်ထွက်ပြီးတချို့နေရာတွေမှာလေကြောင်းကာကွယ်ရေးစုံတတ်မှတ်ဖို့စဉ်းစားထားတဲ့အကြောင်းလည်းအများသိပြောဆိုထားတာပါဒီလိုတတ်မှတ်လိုက်ပြီးရင်တော့အဲ့ဒီလေကြောင်းစုံအတွင်းပြန်တန်းမဲ့လေယာဉ်တွေအနေနဲ့တရုတ်ဆွေရထံမှခွင့်ပြုချက်ရယူရမှာပါဝူဂျီကယ်ရီကတော့အဲ့ဒီလိုလှုပ်ဆောင်မှုဟာရန်လိုတဲ့အပြုမူဖြစ်ပြီးမတည်ငြိမ်မှုတွေဖြစ်အောင်လှုပ်ဆောင်ရကြလိမ့်မယ်လို့တနည်းခုနေနေတော့ကမုဂိုလီယာနိုင်ငံမှာခီးတထောက်နာချင်းပြောဆိုသွားခဲ့ပါတယ်တရုတ်သမ္မတရှီကျင်းပင်ကတော့ဒီနှစ်ဖက်အကြားကွဲပြားမှုတွေကိုလက်တွေ့ကြတဲ့အပြုသဘောဆောင်လှုပ်ဆောင်မှုတွေနဲ့ညှိနှိုင်းသွားနိုင်ဖို့အရေးကြီးတဲ့အကြောင်းဒီကနေ့နိုင်ငံစိုးရိမ်ပွဲအဖွဲ့မှာပြောသွားခဲ့ပါတယ်ရှင
်။အီရတ်စိုးရတပ်ဖွဲ့တွေနဲ့ IS အဖွဲ့ကြားဖလူဂျာမြို့မှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးဖို့ကြိုးစားနေကြတဲ့အရသာပြည်သူတွေကို IS အစွန်းရောက်တွေကပြစ်ခတ်တပ်ဖြတ်နေတယ်လို့ဒုက္ခသည်ကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ Norwegian Refugees Council ကပြောပါတယ်။တိုက်ခိုက်မှုတွေကနေလွတ်မြောက်ဖို့ Euphrates မြစ်ကိုဖျက်ပြီးတော့ထွက်ပြေးဖို့ကြိုးစားကြတဲ့အရက်သားတွေကို IS အဖွဲ့ကပြစ်မှတ်ထားတိုက်ခိုက်နေတဲ့အကြောင်းထွက်ပြေးလာသူတွေနဲ့အဆက်အသွယ်ရတဲ့မိသားစုတွေကနေသင့်သိရကြောင်းဒီအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ IS အဖွဲ့က2014ခုနှစ်ကဆလုပ်သိမ်းပိုက်ထားတဲ့ Fallujah မြို့ကိုပြန်လည်သိမ်းယူနိုင်ဖို့အတွက်ဤတဲ့အစိုးရတပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်တွေကစားပြီးတော့ထိုးစစ်ဆင်နေတာပါ။ Euphrates မြစ်အနောက်ဘက်ကန်းကလွဲလို့မြို့ရဲ့3ဘက်3ရံကနေဝန်းရံပြီးတော့ထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေကြောင့်ဖလူဂျာမြို့မှာပိတ်မိနေတဲ့အရက်သားစုစုပေါင်း 9,000 လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။မီတာ3ရဲ့ကျေတဲ့မြစ်ကိုဖျက်ပြီးတော့ထွက်ပြေးဖို့အရက်သားတွေကြိုးစားကြပြီမဲ့ Clean Air အပါအဝင်အများပြားဟာမြစ်ကိုဖျက်ချိန်မှာရင်းနှီးတည်ဆုံနေကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ဤတဲ့အစိုးရတပ်ဖွဲ့တွေမေလ22ရက်နေ့ကနေစလို့ထိုးစစ်ဆင်မှုတွေစတင်ခဲ့တဲ့အစောပိုင်းရက်တွေအတွင်းဖလူဂျာမြို့ကနေထွက်ပြေးလွတ်မြောက်လာတဲ့မိသားစု 3,000 လောက်နေပါရှိတယ်လို့ Norwegian Refugees Council ကပြောပါတယ်ခင်ဗျာ။
ရုရှားဆိုရဟာဆီးရီးယားနိုင်ငံအတွင်းလေကြောင်းတိုက်ခိုက်မှုတွေကိုတိတိသားသားတိုးမြင့်လှုပ်ဆောင်လာနေတာမှာဖြစ်ခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတော့တိုက်ခိုက်မှုတွေသုံးစတိုးခဲ့ပါတယ်။ရုရှားအနေနဲ့ဆီးရီးပြည်ပခါတွေရှိနေတဲ့ဆီးရီးယားမှာသူလုချင်တာကိုလွတ်လွတ်လပ်လပ်လုပ်ခွင့်ရနေတာကိုပြလိုက်ကြပဲလို့အမေရိကန်အခြေစိုက်လေလံရေးအဖွဲ့တစ်ခုကသုံးသက်သူဂျန်ပီယက်ကာဆာဂရန်ဒက်ကပြောပါတယ်။ပ ပြခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းအပြစ်ခတ်ရစရေးသဘောတူညီမှုရယူခဲ့တဲ့အချိန်မတိုင်ခင်တုန်းကရှိခဲ့တဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေပုံစံမျိုးနဲ့အခုဒီချိန်လေကြောင်းတိုက်ခိုက်မှုတွေကိုတိုးပြီးတော့လှုပ်ဆောင်လာတာဟာအန္တရာယ်ရှိတဲ့အနေအထားတစ်ခုကိုဥတီနေတာကိုပြနေတာဖြစ်တယ်လို့ဒီစစ်ပွဲတွေကိုလေ့လာတဲ့သုတေသနအဖွဲ့ Institute for the Study of War ကအဖွဲ့ကဒီဂျန်ပြေကာဆာဂရန်ဒေကပြောသွားတာပါသူမရဲ့သုံးသက်ချက်ကတော့ဒီနိုင်ငံတကာကကြားဝင်ညှိနှိုင်းပေးနေတဲ့ဂျနီဗာမြို့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပို့ပြီးတော့အဆင်မပြေဖြစ်လာနေကြတဲ့လေတိုက်တိုက်ဆိုင်ဆိုင်ဖြစ်ပါတယ်အတိုက်ခံတွေထိန်းချုပ်ထားတဲ့နေပြည်တော်မှာရုရှားစစ်လေယာဉ်တွေကတိုက်ခိုက်နေသလိုဆီးရီးယားသမ္မတဘက်ရှားရဲ့အာဆက်ရဲ့လေကြောင်းတိုက်ခိုက်မှုတွေကလည်းဆက်ပြီးတော့ရှိနေတာကြောင့်ဒီစစ်ဆင်ညှိနှိုင်းမှုတွေဟာအချိန်ကြီးပဲလို့ဆိုပြီးတော့အတိုက်ခံနိုင်ငံရေးအဖွဲ့တွေကဆွေးနွေးပွဲကိုတက်ရောက်ဖို့ညှင်းဆန်ထားတာပါရှင်
အမေရိကန်ပါတီရင်းသမရလောင်းရှင်ပြိုင်မှုတွေမှာပြည်နယ်အလိုက်အကျိုးရွေးကောက်ပွဲတွေဒီတပတ်သတင်းပတ်အတွင်းပြီးဆုံးတော့မှာပါတိုင်းပြည်ရဲ့လူဦးရေအများဆုံးကယ်လီဖိုးနီးယားပြည်နယ်ပါဝင်ပြည်နယ်တချို့မှာအင်္ဂါနေ့ကျရင်ကျင်းပမဲ့ပါတီရင်းသမရလောင်းပနားမရွေးကောက်ပွဲတွေဟာဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်နဲ့ဘာနီဆန်ဒါတို့နှစ်ဦးတည်းကဘသူသမရလောင်းဖြစ်လာမယ်ဆိုတာကိုနောက်ဆုံးအဆုံးဖြတ်ပေးမယ်ပွဲလေးဖြစ်ပါတယ်တနင်္ဂနွေနေ့ကအမေရိကန်ပေါ်တိုရီကိုကျွန်းမှာလုပ်တဲ့ဒီမိုကရက်တစ်ပါတီရင်းသမရလောင်းအကျိုးရွေးပွဲမှာတော့မစ်ကလင်တန်ကမစ္စတာဆန်ဒါစ်ကိုအနိုင်ရပြီးပါတီရင်းသမရလောင်းဖြစ်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ပြည့်မီဖို့အနိုင်ငယ်သာလိုပါတော့တယ်ကလင်တန်နဲ့ဆန်ဒါစ်တို့နှစ်ဦးစလုံးအတွက်အနိုင်ရဖို့အရေးကြီးနေတဲ့ကယ်လီဖိုးနီးယားပြည်နယ်မှာသူတို့နှစ်ဦးအကြိမ်နဲ့ရှင်ပြိုင်ရနိုင်တဲ့အခြေအနေကိုလူလူစစ်တမ်းတွေမှာဖော်ပြပါတယ်အခုလိုနှစ်ဖက်အကြိမ်နဲ့ရှင်ပြိုင်နေတဲ့အချိန်ထဲမှာပဲသူတို့ရဲ့ထိုးနှက်မှုအများစုကတော့ Republican Party သမရလောင်းဖြစ်ဖို့သေချာသလောက်ရှိနေတဲ့ Donald Trump အပေါ်မှာရှိနေပါတယ် Trump ရဲ့တွေးခေါ်ပုံတွေဟာကွဲပြားယုံတက်တက်မဟုတ်ပဲအန္တရာယ်ရှိတဲ့ရှင်းအောင်မညီမှုတွေဖြစ်တဲ့ဆိုပြီးတော့ဒီပြီးခဲ့တဲ့သတင်းပတ်ကပဲနိုင်ငံခြားရေးမူဝါဒဆိုင်ရာမိန့်ခွန်းမှာ Miss Clinton ကဝေဖန်ခဲ့တာပါ Trump ဟာသမရတာဝန်ယူဖို့အတွက်လိုအပ်တဲ့အရေးချင်းတွေမပြည့်မီသေးဘူးလို့လည်း Miss Clinton ကပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်ခင်ဗျာ
Viewy American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တရဲ့တနင်္လာနေ့ညနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟာမန်ဒေသမှာအာဖဂန်တပ်ဖွဲ့တစ်ဖွဲ့နဲ့အတူခီးသွွားနေတဲ့အချိန်တိုက်ခိုက်ခံရတာကြောင့်အမေရိကန်ဝါရင်သတင်းတောက်တဦးနဲ့စကားပြန်တဦးတနင်္ခွေနေ့တုန်းကသေဆုံးသွားပါတယ်။သေဆုံးသွားတဲ့သူဟာတပ်ပုံသတင်းကြောင့် David Gelke ဖြစ်ပြီးစကားပြန်ကတော့ Sabi Hula Tamamana ဖြစ်တယ်လို့အမေရိကန်အခြေစိုက် NPR Radio သတင်းဌာနကပြောပါတယ်။အဲ့ဒီရင်တန်းနဲ့အတူလိုက်ပါသွားတဲ့တခြားသတင်းတောက်နှစ်ဦးကတော့ထိခိုက်ဒဏ်ရာရတာမရှိခဲ့ပါဘူး။တိုက်ခတ်ခံရမှုအတွင်းမှာတပ်ဖွဲ့ဝင်တွေဘလောက်ပါဝင်တယ်လဲဆိုတာနဲ့တခြားသေဆုံးမှုတွေရှိသလားဆိုတာကတော့အခုချိန်ထိတည်တည်ချာချာမသိရသေးပါဘူး။ဒီတိုက်ခတ်မှုဟာအာဖဂန်ပြည်သူတွေနဲ့မကြောက်မရွံ့ပဲတာဝန်ကျေပြောအောင်ထမ်းဆောင်နေကြတဲ့သတင်းတောက်တွေရင်ဆိုင်နေရတဲ့အန္တရာယ်ကိုအကြီးတန်းစွာသတိပေးလိုက်တာပဲလို့တရုတ်နိုင်ငံဘေးစင်းမြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရတယ်။အသက်50အရွယ်ကယ်ကီဟာဆုရဓာတ်ပုံတဲ့ဗီဒီယိုအက်ဒီတာတဦးဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုကကမ္ဘာ့ကုန်သွယ်ရေးအဆောက်အဦညီနောင်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းလုံခြုံရေးအဆောက်အအုံမပါဘဲအာဖဂန်နစ္စတန်နိုင်ငံကိုသွားရောက်တဲ့ပထမဆုံးသတင်းတောက်လည်းဖြစ်ပါတယ်။ဒါပြင်2008-2009ခုနှစ်မှာဖြစ်ပွားခဲ့တဲ့ဂါဇာစစ်ပွဲလို့သိကြတဲ့ဒီဂါဇာကမ်းမြောင်ဒေသကအစ္စရေးနဲ့ဟာမက်စ်တို့ရဲ့တိုက်ပွဲတွေကိုကယ်ကီသွားရောက်သတင်းယူခဲ့တယ်လို့2010ခုနှစ်ကဟေတီနိုင်ငံမှာငြင်းရင်လှုပ်ခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေကိုလည်းသွားရောက်သတင်းယူခဲ့ပါသေးတယ်ရှင်။
ပြင်သစ်နိုင်ငံပဲရစ်မြို့မှာတနင်္ဂနွေနေ့ကစပြီးတော့စိမ့်မြင့်ရေပြန်ကျလာတဲ့အတွက်နှစ်ပေါင်း30အတွင်းအစိုးဆုံးရေကြီးမှုတန်းခံရတဲ့မြို့ရင်းကပြလိုက်တာဝန်ရှိသူတွေဈေးတွေပို့ဆောင်ဆက်သွယ်တာဝန်ခံတွေနဲ့ပြည်သူလူထုတွေအတွက်စိတ်သက်သာရာရစေခဲ့ပါတယ်ပါရီမြို့ရပတ်ဝန်းကျင်မှာရှိတဲ့မြို့နယ်တွေနဲ့ကျေးရွာတွေကလူတွေအနေနဲ့ရေကြီးမှုကြောင့်ထိခိုက်ပျက်စီးခဲ့တဲ့သူတို့ရဲ့ပိုင်ဆိုင်မှုပစ္စည်းဥစ္စာတွေကိုပြန်လည်တူးဖောက်ပြီးဆုံးရှုံးမှုပမာဏကိုတွက်ချက်တာတွေစတင်လှုပ်ဆောင်လာနေကြတာနဲ့အမျှ Normandy ဒေသမြောက်ဘက်ကမြို့နယ်တွေမှာထုတ်ပြန်ထားတဲ့လူလူသတိပေးချက်တွေကိုလည်းတင်းတင်းကြပ်နေနောက်ပိုင်းကစပြီးတော့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကအဆင်ပြန်လည်လျှော့ပေးခဲ့ပါတယ်ဒါပေမဲ့လည်း Louvre ပြတိုက်နဲ့မြို့တော်အတွင်းကတချို့အဓိကကျတဲ့လမ်းမတွေကိုတော့ပိတ်ထားရသေးပါသတင်းပတ်ကြာကြီးရေကြီးမှုကြောင့်ဥရောပအတွင်းနေရာတော်များများကိုရေလွှမ်းမှုခဲ့ပြီးမျိုးရင်းပျက်စီးဆုံးရှုံးမှုတော်တော်များများလည်းဖြစ်ခဲ့ပြီးတော့ဂျာမနီပြင်သစ်ရိုမေးနီးယားနဲ့ဘယ်ဂျီယံတွေမှာလူ78ဦးတက်မနေ့တည်ဆုံးခဲ့ရပါတယ်ပြင်သစ်သမ္မတဖရန်ဆွာအော်လိုင်းကတော့ပြန်လည်ကယ်ဆယ်ရေးလုပ်ငန်းစဉ်တွေရေးဆွဲဖို့အတွက်သူ့ရဲ့အစိုးရကက်ဘိနက်အဖွဲ့ကတင်းလာနေမှာစုံတွေ့ကြမှာဖြစ်တယ်လို့ပြောပါတယ်ဒါပြင်တောက်ကြနေကြရင်မျိုးတော်မှာကံဖို့ရှိတဲ့ဥရောပဖလားပွဲစဉ်ဟာသတ်မှတ်ထားတဲ့အချိန်တိုင်းကစားနိုင်မှာဖြစ်တယ်လို့ပြည်ရင်းရေဒီယိုဌာနတစ်ခုဖြစ်တဲ့ Inter Radio မှာသမ္မတအော်လိုင်းကပြောကြားခဲ့ပါတယ်ခင်ဗျာ
တင်းတင်းတင်းလာနေပထမဆုံးချိန်လကိုမြင်ရချိန်ကတော့မွတ်စလင်တွေအထွတ်ဘာသာရေးအရာမြင့်မြတ်တဲ့ရမဒန်ဥပုသ်တိလစတင်ချိန်ဖြစ်ပါတယ်ဥပုလာအတွင်းအစ္စလမ်ဘာသာကိုးကွယ်သူတွေဟာနေခေတ်ဘက်မှာဟီမတောက်အစာမစားပဲဥပုသီလာစောင့်တည်ကြသလိုကိုရန်ကျမ်းစာကိုလေ့လာတာနဲ့ဖျားရှင်ကိုတာတွေကိုပို့ပြီးတော့အချိန်ပေးလုပ်ကြပါတယ်။မကောင်းမှုတွေကိုရှောင်ရှားပြီးဆက်လက်တောက်တာနဲ့ကာမဆက်ဆံတာမျိုးတွေကိုလည်းရှောင်ရှားကြရပါတယ်။ကမ္ဘာတဝန်းမွတ်စလင်တွေအကြားယင်းမြေဒေသနဲ့ယဉ်ကျေးမှုတွေပေါ်မူတည်ပြီးဥပုဆောက်ရတဲ့ပုံစံလဲကွဲတက်ပါတယ်။ဝရိုးဆိုးဒေသတွေမှာနေထိုင်ကြသူတွေအတွက်နေတာရှည်လျားတဲ့လူရည်ဒီကာလအတွင်းအချိန်အကြာကြီးအစာမစားပဲနေဖို့ကမလွယ်ကူလာပါဘူး။ဒါကြောင့်တချို့ဒေသတွေကမွတ်စလင်တွေအနေနဲ့အစာရေစာရှောင်ကျဉ်ပြီးဥပုသ်သီလစောင့်တဲ့အချိန်ကိုသူတို့ဒေသကအချိန်ထက်ဒီမက္ကာမှာနေဝင်နေထွက်ချိန်အတိုင်းထားပြီးတော့ဥပုဆောက်တည်ခွင့်ပြုတဲ့အကြောင်းအစ္စလာမ်ဘာသာရေးကောင်ဆောင်တချို့ကပြီးခဲ့တဲ့နှစ်တွေအတွင်းမှာခွင့်ပြုချက်ထုတ်ပြန်ပေးခဲ့ပါတယ်။ရောဘတ်ရဲ့ဥပုလာစတင်ချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကလည်းကမ္ဘာတဝန်းကမွတ်စလင်တွေအတွက်စုမုံကောင်းတောင်းတဲ့အကြောင်းကြေညာချက်ကိုအင်မီရောကထုတ်ပြန်ထားပါတယ်။အခုလိုအချိန်အခါမျိုးမှာကမ္ဘာတဝန်းပြည်ပခန့်တွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တန်းတဲ့ချီရှိနေတဲ့ဆရာကိုပေးလျော်မသွားကြဖို့လေသမ္မတအိုဘားမားကအမေရိကန်ပြည်သူတွေကိုတိုက်တွန်းထားပါတယ်ရှင်
။ဒုတိယကမ္ဘာစစ်တွင်နာဇီဂျာမနီကိုတိုက်ထွက်ရမှာအဓိကခန့်ကဏ္ဍကပါခဲ့တဲ့ကီလိုမီတာ80ရှည်လျားတဲ့ပြင်သစ်နော်မန်ဒီကဲကြေတလျှောက်မဟာမိတ်တွေရဲ့ထိုးစစ်စတင်တဲ့ဒီဒင်းနေဟာဒီကနေ့တနင်္လာနေ့မှာ82နှစ်ပြည့်ခဲ့ပါပြီ1944ခုနှစ်ဇွန်လ6ရက်နေ့တုန်းကပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေတလျှောက်မှာမဟာမိတ်စစ်အင်အားသသိန်း6000လောက်ပါဝင်ထိုးစစ်ဆင်ခဲ့တဲ့ဒီဖြစ်ဟာကမ္ဘာသမိုင်းမှာအကြီးဆုံးရေကြောင်းထိုးစစ်ဆင်မှုကြီးဖြစ်ပါတယ်အဲဒီစစ်ဆင်ရေးတရက်ထဲမှာပဲမဟာမိတ်တပ်ဖွဲ့ဝင်4500ကျဆုံးခဲ့ပြီးဒီစစ်ဆင်ရေးကြောင့်ပဲနောက်ဆုံးမှာတော့မဟာမိတ်တွေဥရောပတစ်လောမှာအောင်ပွဲခံနိုင်ခဲ့တာပါဒီဒီနေ့စစ်ဆင်ရေးမှာစစ်သည်မောအဆင့် 9000 နဲ့စစ်လေယာဉ်အဆင့် 13000 လဲပါဝင်ကူညီတိုက်ခိုက်ခဲ့ပါတယ်အဲဒီအချိန်ကအနောက်ဥရောပတလမာမိတ်တပ်တွေကိုဦးဆောင်ခဲ့တဲ့အမေရိကန်ပို့ချုပ်ကြီး Dwight D. Eisenhower ကဒီနေ့နဲ့စစ်စင်ရေးဟာအပြည့်အဝအောင်ပွဲခံမှုကလွဲပြီးတခြားဘာကူမှလက်ခံမှာမဟုတ်တဲ့လှုပ်ရှားမှုဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
။သရီးလင်္ကာနိုင်ငံကစစ်လက်နဲ့တူလောင်ရုံတစ်ခုမိလာပောက်ကွဲတာကြောင့်စစ်သားတဦးသေဆုံးပြီးထောင်ထဲချီတဲ့သူတွေကတော့သူတို့အိမ်တွေကနေပြီးတော့ပျောက်ရွှေ့ပေးခဲ့ရပါတယ်။လက်နဲ့တူလောင်ရုံကနေ9ကီလိုမီတာအထွေထိုက်သူတွေကိုတနေ့ခွေနေကရွှေ့ပြောင်းပေးခဲ့ရတာလို့တာဝန်ရှိသူတွေကပြောပါရရှင်။
တိတ်တဟောင်းနိုင်ငံကသတင်းတွေကိုမက်ခင်ဗျူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOE အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE Internet ဆာမျက်နှာဖြစ်တဲ့ burmese@burmese.voenews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုအရင်ဦးဆုံးနိုင်ငံကသတင်းလှော်တဲ့ပုဂ္ဂိုလ်တင်ဆက်ပါမယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားနှစ်ဆင်ကျင်းပနေတဲ့အဆင့်မြင့်အရာရှိတွေရဲ့ဆွေးနွေးပွဲကိုပေကျင်းမြို့တော်မှာတနင်္လာနေ့ကစတင်လိုက်ပြီးတောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအငင်းပွားနေတာကြောင့်တင်းမာမှုတွေတိုးလာနေတာကိုရှော့ရှာနိုင်မှုအတွက်စ조사ခဲ့ကြပါတယ်။ဒါပေမဲ့လည်းတန်တမာရေးပြောဆိုမှုတွေကနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုတော့ရပ်တန့်နိုင်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကနေ VOA သတင်းတော့ Nightchain သတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်။
တောင်တရုတ်ပင်လယ်ပြင်အတွင်းနေမြေပိုင်ဆိုင်မှုအငင်းပွားနေတာတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့အာရှပစိဖိတ်နိုင်ငံတွေကြားမှာတန်တမာရေးအရာဖြစ်ရှိနိုင်မဲ့နည်းလမ်းတွေကိုရှာဖွေကြဖို့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာလလနေ့ကကျင်းပခဲ့တဲ့၈ချိန်မြောက်အမေရိကန်တရုတ်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာညီနိုင်ဆွေးနွေးပွဲဖွင့်ပွဲမှာနိုင်ငံသားရေးဝန်ကြီး John Kerry ကပြောကြားလိုက်တာဖြစ်ပါတယ
်။ We are looking for a peaceful resolution to the dispute.
တောင်တရုတ်ပင်လယ်ပြင်တွင်အငင်းပွားမှုတွေကိုငြင်းငြင်းစွာဖြေရှင်းနိုင်မဲ့နည်းလမ်းတွေကျွန်တော်တို့ရှာဖွေနေပါတယ်ကျွန်တော်တို့ကနယ်မြေပိုင်ဆိုင်မှုတောက်ဆူနေရတဲ့သူမဟုတ်လို့တောက်ဆူရိုင်းနဲ့ပတ်သက်လို့လည်းကျွန်တော်တို့ဘသူ့ဘက်ကမှလိုက်ပြီးရည်တည်မှာမဟုတ်ပါဘူးကျွန်တော်တို့ရည်တည်ချက်ကဒီကိစ္စကိုတနင်္ဂနွေကတပတ်သက်ဖြေရှင်းတာမလုပ်ပဲတရားဥပဒေလမ်းကြောင်းတွေတန်တမာရေးနည်းလမ်းတွေစစ်ဆက်ဆွေးနွေးမှုတွေကနေတစဉ်နိုင်ငံတကာစံချိန်စံနှုန်းတွေဥပဒေတွေအပေါ်အခြေခံပြီးတန်တမာရေးနည်းလမ်းတွေနဲ့တန်တမာရေးနည်းလမ်းတွေနဲ့ဖြေရှားဖို့နိုင်ငံအားလုံးကိုတိုက်တွန်းနေတာဖြစ်ပါတယ်။
တောင်တရုတ်ပင်လယ်အတွင်းလူနေထိုင်ခြင်းမရှိတဲ့ကျွန်းတွေနဲ့ကြောက်တန်းတွေမှာတရုတ်နိုင်ငံဘက်ကတပ်တွေချထားတဲ့အပေါ်မှာစိုးရိမ်မှုတွေတိုးလာနေတာကိုရည်ရွယ်ပြီးတော့ဝန်ကြီးကယ်ရီကပြောကြားခဲ့တာပါ။အဲ့ဒီကျွန်းတွေကိုထိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကလည်းပိုင်ဆိုင်တယ်ဆိုပြီးတော့ပြောနေကြတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းအရေးကိစ္စတွေမှာအမေရိကန်ဟာဘက်လိုက်မှုတွေရှိတယ်ဆိုပြီးတော့တရုတ်နိုင်ငံဘက်ကအချင်းအတော်ကြာကလေးကဆွဆွဲလာခဲ့တာဖြစ်ပြီးတော့တရုတ်သမ္မတရှီကျင်ပင်ကတော့နိုင်ငံကြားအပြန်အလှန်ယုံကြည်မှုတွေပိုတည်ဆောက်ဖို့ပြောကြားလိုက်ပါတယ
်။ဝမ်မင်းထုံးစစ်ကြေကကြချမ်းဟောဇော加深两国人民友谊发挥了
重要。အရှပစိဘေရေးရကိစ္စတွေနဲ့ပတ်သက်ပြီးတရုတ်နဲ့အမေရိကန်နိုင်ငံကြားမှာဆက်သွယ်ရေးတွေပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားဖို့လိုပါတယ်။ကျေပြန့်တဲ့ပစိဘေဒေသဟာအလုံးပူးပေါင်းဆောင်ရွက်တဲ့နေရာသာဖြစ်သင့်ပြီးပြိုင်ဆိုင်တဲ့နေရာမဖြစ်သင့်ပါဘူး။
ရင်းနှီးတဲ့သဘာဝဓာတ်ငွေအများပြားရှိတယ်လို့ယူဆရတဲ့တောင်တရုတ်ပင်လယ်အတွင်းနှစ်စဉ်ကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ5ထရီလီယံလောက်ရှိတာဖြစ်ပါတယ်။ဒေသတွင်းကလေပိုင်နက်ထဲမှာအမေရိကန်ရဲ့ကင်းထောက်လေယာဉ်တွေပြန်တန်းတာကိုတရုတ်နိုင်ငံဘက်ကမချေနှက်တာကြောင့်တောင်တရုတ်ပင်လယ်ပြင်ပေါ်မှာလေကြောင်းကာကွယ်ရေးဇုံသတ်မှတ်ဖို့စဉ်းစားလာနေတာဖြစ်ပြီးတော့အဲ့ဒီဇုံအပေါ်ကနေပြန်တန်းမဲ့လေယာဉ်တွေဟာတရုတ်အာဏာပိုင်တွေကိုအသိပေးအကြောင်းကြားမှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်တွင်းကနယ်မြေတွေအတော်များများကိုတရုတ်နိုင်ငံကသူတို့ပိုင်ဆိုင်တယ်လို့ပြောနေတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားရုံးကမကြာခင်မှာဆုံးဖြတ်ချက်ချမယ်လို့ခန့်မှန်းနေကြပေမဲ့လည်းတရုတ်ဆိုရဟာသူတို့ရဲ့ချင်းကပ်ဆောင်ရွက်ပုံတွေကိုတော့ပြောင်းမဲ့ပုံမရှိဘူးလို့ CSIS အဖွဲ့ကတရုတ်အရေးကျွမ်းကျင်သူဘော်နီဂလီဆာကပြောပါတယ
် I don't think that the ruling is going to stop or necessarily even slow China's
အဲဒီဆုံးဖြတ်ချက်ကတရုတ်နိုင်ငံရဲ့နယ်မြေချဲ့ထွင်တာတွေနဲ့စီးရီးအရကျူးကျော်တာစတဲ့လှုပ်ရှားမှုတွေကိုရပ်တန့်ပစ်တာဒါမှမဟုတ်အရှိန်လျှော့ချတာမျိုးဖြစ်သွားလိမ့်မယ်လို့ကျွန်မထင်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံဘက်ကပယ်ချနေတဲ့ကြားကပဲအဲဒီဆုံးဖြတ်ချက်ရဲ့တချို့တစ်စိတ်တစ်ပိုင်းတွေကိုတိုးတိုးတိတ်တိတ်လိုက်နာတာတွေလည်းဖြစ်လာနိုင်ခြင်းရှိတယ်လို့ကျွန်မထင်ပါတယ
်။ဥပမာအားဖြင့်တောင်တရုတ်ပင်လယ်တွင်းငါးဖန်တာတွေကိုကြားဝင်ဟန်တာတာတွေတရုတ်နိုင်ငံဘက်ကရပ်တန့်လာနိုင်တယ်လို့သူမကပြောပါတယ်။အမေရိကန်နဲ့တရုတ်ဆိုရတို့ကြားရှိနေတဲ့သဘောမတူညီမှုတွေကိုလျှော့ချနိုင်ဖို့မတွေ့ရပေမဲ့လည်းအခုလိုဆွေးနွေးပြောဆိုတာတွေကတော့အထောက်အကူဖြစ်စေတယ်လို့သူမကပြောပါတယ်ခင်ဗျာ
။ကိုရန်နိုင်တင်ပြခဲ့တာပါ။အခုတော့စီးပွားရေးယင်းနှင်းမြှုပ်နှံမှုနဲ့ပတ်သက်လို့ပြောပြပါမယ်။အမေရိကန်အစိုးရဘက်ကစီးပွားရေးဆိုင်ရာပိတ်ဆို့မှုတွေကိုအတန်အသင့်ဖြေလျှော့ပေးလိုက်ပေမဲ့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာအလုပ်လာလုပ်ဖို့အတွက်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့အမေရိကန်ကုန်သွယ်ရေးများအသင်းကပြောဆိုလိုက်ပါတယ်။အမေရိကန်ဖွံ့ဖြိုးမှုအေဂျင်စီအနေနဲ့လည်းအားလုံးပါဝင်တဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုမျိုးဖြစ်လာဖို့လိုအပ်တဲ့အကူအညီမှုတွေပေးသွားမယ်လို့မြန်မာနိုင်ငံပြည်ဆိုင်ရာအမေရိကန်သံမတ်ကြီးကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မတ်သင်ကြီးလင်းကတင်ပြမှာပါ
။ဟုတ်ကဲ့ပါ။မေလလလယ်ပိုင်းလောက်တုန်းကစီးပွားရေးဆိုင်ရာပိတ်ဆို့မှုတွေကိုအတန်အသင့်ဖြေလျှော့လိုက်ပေမဲ့လည်းအမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကိုဝင်ရောက်လာဖို့အတွက်ငွေလွှဲပြောင်းမှုအပါအဝင်အခြေခံအဆောက်အုံဆိုင်ရာစိန်ခေါ်မှုတွေရှိနေသေးတယ်လို့အမေရိကန်ကုန်သွယ်ရေးများအသင်းအရှေ့တောင်အာရှဆိုင်ရာအကြီးအကဲအရာရှိဂျွန်ဂိုယာကအခုလိုပြောဆိုလိုက်ပါတယ်
Our limitations in the financial sector, the general underdevelopment of that sector, access to electricity, challenges in terms of human resources and finding sufficient numbers.
American companies in Myanmar ngan ko win la bo twat ngwe yi chi yi gana ne phu myo to dei gana ri ga kan tat chet dui let sit mi ya shi yi lu yin myet san ya lo wa chet dui long naw de jwa nyin win nan ya shi yi လုံငန်းနဲ့ပတ်သက်တဲ့ပစ္စည်းတွေတည်ယူပို့ဆောင်ရေးစတဲ့အခက်အခဲတွေအများကြီးရှိနေပါသေးတယ်
။ဒီနေ့ရန်ကုန်မြို့ဆက်မှုလက်မှုနဲ့ကုန်သွယ်ကြီးများအသင်းချုပ်မှကျင်းပတဲ့အမေရိကန်မြန်မာကုန်သွယ်မှုနဲ့ယင်းနှိမ့်မြုပ်နှံမှုအနာဂတ်အလားအလာဆိုင်ရာဆွေးနွေးပွဲမှာပြောဆိုလိုက်တာပါ။အမေရိကန်ကုန်သွယ်ကြီးများအတွက်မြန်မာနိုင်ငံမှာကုန်သွယ်မှုနဲ့ယင်းနှိမ့်မြုပ်နှံမှုဆိုင်ရာလုပ်ငန်းတွေလုပ်ကိုင်မှုအခွင့်အလမ်းတွေအများကြီးရှိနေတယ်လို့လည်းသုံးသပ်ကြပါရစေ။အမေရိကန်ကုန်သည်တွေအနေနဲ့အဓိကအားဖြင့်စွမ်းအင်ဆိုင်ရာလုပ်ငန်းတွေမှာယင်းနှိမ့်မြုပ်နှံလိုကြပြီးစိုက်ပျိုးရေးကဏ္ဍ၊သတင်းအချက်အလက်နဲ့ဆက်သွယ်ရေးကဏ္ဍတွေမှာလည်းယင်းနှိမ့်မြုပ်နှံသွားဖို့ရှိတယ်လို့ဂျွန်ဂိုယာကပြောပါတယ်။ကုန်သွယ်မှုနဲ့ယင်းနှိမ့်မြုပ်နှံမှုဆိုင်ရာလုပ်ငန်းတွေကိုအမေရိကန်ကုန်သည်ကြီးတွေကလုပ်ကိုင်ကြမှာဖြစ်တယ်လို့အမေရိကန်အစိုးရရဲ့ဖွံ့ဖြိုးမှုအေဂျင်စီ USAID ကလည်းလိုအပ်တဲ့အကူအညီတွေကိုအရင်ကလည်းပေးနေတယ်လို့နောက်ပိုင်းလည်းပေးသွားဖို့ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcial ကအခုလိုပြောပါတယ်
။ On the economic side, we're already providing significant tangible assistance to economic reform and development efforts here.USAID is working closely with
စီးပွားရေးပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့တိတာထင်ရှားတဲ့အကူအညီတွေပေးနေတာပါ။ American ဖွံ့ဖြိုးမှုအေဂျင်စီအနေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေအရက်ဖတ်လူအဖွဲ့အစည်းတွေအပါအဝင်စီးပွားရေးဝန်ကြီးဌာနအပါအဝင်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့လည်းပူးရဲပြီးတော့လုပ်ကန်နေပါတယ်
။ဒီဆွေးနွေးပွဲကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရန်ကုန်တိုင်းဒေသကြီးအစိုးရစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးမြင့်တောင်တို့လည်းတက်ရောက်ခဲ့ပါတယ်။ယင်းနှိမ့်မြုပ်နှံမှုပတ်ဝန်းကျင်ဖွံ့ဖြိုးတိုးတက်လာစေရေးနဲ့နှစ်နိုင်ငံစီးပွားရေးလက်တွဲဆောင်ရွက်မှုပုံမှန်ပြန်လည်ဖြစ်ထွန်းလာစေရေးစတဲ့အကြောင်းအရာတွေကိုလည်းသကဝိုင်းဖွဲ့ပြီးဆွေးနွေးခဲ့ကြပါတယ်ရှင
်။သောရရှင်များခင်ဗျာအာရှနိုင်ငံတွေကမြန်မာသံတမန်ကြီးတွေနဲ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်တို့မကြာခင်ရပိုင်းအတွက်မှာတွေ့ဆုံပြီးနိုင်ငံသားရေးမူဝါဒတွေကိုဆွေးနွေးဖို့ရှိနေကြပါတယ်။မြန်မာရွှေပြောင်းလုံသားတွေတန်းတဲ့ချီနေထိုင်အလုပ်လုပ်ကြနေကြတဲ့ ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့ကရွှေပြောင်းလုံသားတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်ဖို့မြန်မာတန်ယုံတွေဘက်ကဘလို့အကူအညီတွေများလိုအပ်နေပါသလဲ။ဘာတွေများပြုပြင်ပြောင်းလဲစေလိုပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 ကိုဖြစ်ဖြစ်email is burmese@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့ဖုန်းနံပါတ်တွေကိုပေးပို့စေလိုပါတယ်ဆွေးနွေးချက်အသံဖိုင်ဒါမှမဟုတ်စာနဲ့လည်းဝင်ရောက်ဆွေးနွေးလို့ရပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ
နောက်ပြန်အင်္ဂါညဗီဝေတိုင်းရဲ့လီလန်းစီစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်ဘက်ကိုကြည့်အောင်ပါဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တင်းငင်အေးချမ်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟုကော်မတီကရခိုင်ပြည်နယ်တွင်ကွင်းဆင်းပြီးအချက်လက်တွေစတင်ရယူနေပါပြီ။ပြည်နယ်တွင်ကမြို့နယ်တချို့မှာတော့မနေ့ပြန်ကားစားလို့နိုင်ငံသားစီစီလုပ်ငန်းတွေကိုအဆန်းသဘောစတင်ကောက်ယူဖို့အတွက်လုံခြုံရေးတွေတိုးမြှင့်ထားပါတယ်။ဒီအခြေအနေကိုတော့မတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ
်။နိုင်ငံတော်အထက်မင်းကန်ပုတ်ကိုဒေါ်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးပြည်နယ်ဝင်ကြီးချုပ်ပြည်ထောင်စုဝင်ကြီးတွေပါဝင်ဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကရခိုင်ပြည်နယ်တွင်းလုပ်ငန်းစဉ်တွေစတင်နေပြီဖြစ်ပါတယ်။ကော်မတီရဲ့ဒုတိယဥက္ကဋ္ဌနဲဆက်ရေယာဝင်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးစီးတဲ့အဖွဲ့ကဒေသခံတွေရဲ့လိုလားချက်တွေကိုသိရှိနိုင်ဖို့မြို့နယ်တချို့ကိုကွင်းဆင်သွားရောက်ခဲ့တယ်လို့ရခိုင်ဆိုရရဲ့အတွင်ရေးမှူးဦးတင်မောင်ဆွေကပြောပါတယ်။
ဒီငင်းအေဂျင်ရင်းနဲ့တိုးတက်ဖွံ့ဖြိုးရေးကော်မတီကော်မတီကဒုတိယဥက္ကဋ္ဌနေဆက်ရေးရဝန်ကြီးပေါ့နော်ဒုတိယဗိုလ်ချုပ်ကြီးရေးအောင်ဦးစီးတဲ့အဖွဲ့နော်ရေးအောင်နဲ့ပြည်ထောင်စုဝန်ကြီးထောက်ရပါတဲ့အဖွဲ့ရောက်လာပြီရောက်လာပြီးတော့အဲစစ်တွေမင်းပြားစစ်တွေမြေပုံနောက်တော့ကြောက်ဖြူတန်တွဲအဲ့နေရာဒီမှာသွားပြီးတော့ဒီလူလူနဲ့ခိတွေ့တယ်ခိတွေ့ပြီးတော့လူလူရဲ့အတောင်နားထောင်တာကနဦးလုပ်ငန်းတွေတော့အများကြီးပေါ့ဝင်ကြီးဌာနနဲ့ဝင်ဆောင်နဲ့ဆိုအများကြီးပဲစပြီးလုပ်နေကြပြီပေါ့လောလောဆယ်သူကဒီဥစ္စာလူတို့ရဲ့နှီးစေကိုနားထောင်ပြီးတော့ဒီနေ့မှာနေပြီးတော့မှစီးဝေးရှိလို့သိရတယ်အဲ့ဒါပြီးလို့ရှိရင်တော့သူတို့လုပ်ပါလိမ့်မယ်သူ
ရခိုင်ပြည်နယ်တွင်ဘာသာရေးလူမျိုးရေးနှွယ်တဲ့အဓိကယုံတွေကြောင့်ပြည်နယ်တွင်နေထိုင်ကြသူတွေကြားယုံကြည်မှုပြန်ပြီးမတီးဆောက်နိုင်ဖြစ်နေသေးတယ်လို့အိုးအိမ်ဆွန့်ခွာဒုက္ခသည်တွေကိုလည်းစောင့်ရှောက်ထားရတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ကာလချာရှည်မဖြစ်ရှင်းနိုင်သေးတဲ့နိုင်ငံသားစီစီရေးလုပ်ငန်းတွေစတင်နိုင်ဖို့အတွက်ကနဦးလုပ်ငန်းစဉ်အဖြစ်နဲ့မနေ့ပြန်မှာဆက်လို့ပုံနေကျွန်းမြေပုံနဲ့ကြောက်ဖြူမြို့နယ်တို့မှာနိုင်ငံသားစီစီရေးလုပ်ငန်းစဉ်တွေစတင်ဖို့အတွက်လည်းလုံခြုံရေးတိုးမြှင့်ထားတယ်လို့ရခိုင်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ
်။ရတရင်ဆိုတော့ဒါခုနလိုပေါ့ဒီလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မလိုလားပဲနဲ့ဟိုပြဿနာတွေမဖြစ်ဖို့အတွက်လုံခြုံရေးအတွက်ပါထပ်ပြီးတော့ရဲတရင်နေထပ်ပြီးတော့အင်အားဖြည့်ပြီးချထားတာပါ။ဒါကတော့ pilot ပေါ့။ pilot program လေးစတာပါ။ဒီလိုဆိုဒီနေရာမှာစကြည့်မယ်။ဒီနေရာမှာစပြီးတော့မှအာနေဂျာအတက်ကြီးတည်ကြည့်ပြီးတော့ကျွန်တော်ဆက်လုပ်အောင်ပါပေါ့
။နှစ်ပေါင်းများစွာနိုင်ငံသားစီစီရေးမဖြည့်ရှင်းနိုင်ဖြစ်နေသေးတဲ့မောင်တော်နဲ့ဘူးတီတောင်မြို့နယ်တွေမှာတော့နိုင်ငံသားစီစီရေးလုပ်ငန်းတွေမစတင်နိုင်သေးပါဘူး။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအကောင့်ထဲပို့ဖို့အတွက်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲဖော်ရေးဗဟိုကော်မတီကိုတော့မေလကုံဘိုင်းနှုံးကသမရဦးထင်ကျော်လက်မှတ်ရေးထိုးဖွဲ့စည်းလိုက်တာဖြစ်ပါတယ်။ကော်မတီမှာနိုင်ငံတော်အထိုင်မင်ခံပုတ်ကိုဒေါက်ဆန်းစုကြည်ဦးဆောင်ပြီးနေဆက်ရေးရဝင်ကြီးနဲ့ရခိုင်ပြည်နယ်အစိုးရဝင်ကြီးချုပ်ကဒုတိယဥက္ကဋ္ဌတွေအဖြစ်တာဝန်ယူပါတယ်။ပြည်ထရေးကာကွယ်ရေးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနတွေအပါအဝင်ပြည်ထောင်စုဝန်ကြီး20ရို့အဖွဲ့ဝင်အဖြစ်ပါဝင်ဖွဲ့စည်းထားတာလည်းဖြစ်ပါတယ်ရှင်
။မတ်တင်ကြီးတိုင်းပြောပြသွားတာပါ။အခုတော့စေဘေးတင်ပြည်သူတွေအရေးကိုလည်းကြည့်အောင်ပါ။ဒရိုင်းပြည်လုံးအတိုင်းအတာနဲ့ငင်းငင်းဤဖို့ဆောင်နိုင်ဖို့အရေး27ရာစုပင်းလုံးညီလာခံခေါ်ဖို့ပြင်ဆင်နေကြကြပါမယ်။စ조사နေကြမှာဒီနှစ်နဲ့ချီပြီးစေဘေးတန်ကိုခါးစည်းခံရတဲ့စေဘေးတန်တင်ပြည်သူတွေအရေးအစိုးရအသစ်နဲ့တာဝန်ရှိသူတွေလစ်လျူရှုမှတ်ထားတင်ဘူးဆိုလို့ကဘာဒုက္ခသည်များအရေးလှုပ်ရှားနေသူတွေကတောင်းဆိုလိုက်ပါတယ်တိုက်ပွဲတွေပြင်းထန်နေစေရှမ်းကချင်ရခိုင်စတဲ့တိုင်းရင်းသားဒေသချို့ကစစ်ပီးဒုက္ခသည်တွေအတွက်အသက်လုံခြုံရေးဘဝရည်တည်ရေးနဲ့အာမခံချက်မရှိတဲ့ပြင်စားနပ်ရိက္ခာစီဝါနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့သိရပါတယ်အပြည့်စုံကိုတော့ဆက်သွယ်အမည်များတဲ့မတ်ဆုမွန်ကပြောပြမှာဖြစ်ပါတယ်
ဟုတ်ပါတယ်အစိုးရဘက်ကဒီလိုငြိမ်းချမ်းရေးဖော်ဆောင်မှုကြိုးပမ်းနေချိန်မှာပဲရှမ်းရခိုင်ကချင်စတဲ့တိုင်းရင်းသားဒေသတွေမှာမြန်မာတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တို့ကြားမှာတိုက်ပွဲတွေကဖြစ်နေဆဲဖြစ်ပါတယ်အခုဆိုရင်တော့ကချင်ပြည်နယ်အတွင်းမှာကချင်လူမျိုးရေးတပ် KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာ၅နှစ်တင်းတင်းပြည့်တော်မှာဖြစ်ပါတယ်ကချင်လူမျိုးရေးအဖွဲ့ထိန်းချုပ်နယ်မြေထဲမှာရောအစိုးရထိန်းချုပ်နယ်မြေထဲကကချင်စစ်ပြေးဒုက္ခသည်စခန်းတွေအပါအဝင်တရုတ်မြန်မာနယ်စပ်တွေမှာပါတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်ကတိမ်းချီပြီးတော့ရှိနေတဲ့အနေအထားမှာဒုက္ခသည်တွေရဲ့အနာဂတ်အရေးနေရရင်ပြန်နိုင်ရေးလူမှုဘဝပြန်လည်ထူထောင်ရေး NND ဆိုရတဲ့ကလစ်လူမရှုထားသင့်ဘူးလို့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဦးလာမောင်လထောင်ကအခုလိုပြောပါတယ
်။အမှန်ဦးဆုံးကတော့ဒီစစ်ပွဲတွေလုံးဝကျဆဲခိုင်းထားပြီးတော့သူ့ရဲ့ဒေတာမှသူ့ပြန်ခိုင်းခြင်းလေ။ဘာလို့လဲဆိုတော့အဲ့ရမှာရဲ့သူ့ရဲ့ဘဝရေချေချက်ကျွန်တော်အမှတ်ကန်ချက်ရှိမှာပေါ့လေ။ဒါမှမဟုတ်ရှင်ကျွန်တော်စစ်ချုပ်မှာပဲနေခိုင်းမယ်ဆိုလို့တာသမီတွေအတွက်သူ့ရှိရတဲ့လေကိုမျိုးချင်းမျက်နေတာပေါ့လေ။ဒါကြောင့်ဘာမှဦးဆုံးနေနဲ့ကျွန်တော်အနေနဲ့ပြောချင်တာတော့စစ်ပွဲတွေလုံးဝကိုရက်ခိုင်းစေချင်တယ်
ယာယီဒုက္ခသည်စခန်းတွေမှာခိုးလုံနေရပြီးနေရရင်ကိုလည်းမပြန်နိုင်သေးတဲ့အခုလက်တလောဆစ်ဖြစ်နေတဲ့ရှမ်းပြည်နယ်ကြောင်မဲမြို့နယ်မိုင်းဝန်းဒေသဘက်ကစစ်ပြေးဒုက္ခသည်တွေအတွက်အစိုးရလွှတ်တော်နဲ့သက်ဆိုင်ရာပြည်နယ်အစိုးရစတဲ့တာဝန်ရှိတဲ့သူတွေဘက်ကဒုက္ခသည်တွေနေရရင်လုံခြုံစိတ်ကြစွာပြန်နိုင်မှုအရေးပျက်စီးဆုံးရှုံးခဲ့ရတဲ့အိုးအိမ်တွေပြန်လည်တည်ဆောက်ပေးဖို့အရေးတကြီးဆောင်ရွက်ပေးပါလို့ကြောင်မဲနယ်မိုင်းဝန်းဘက်ကဒုက္ခသည်တွေကိုအခုစားနပ်ရိက္ခာနဲ့လိုအပ်တဲ့လူသုံးကုန်ပစ္စည်းတွေသွားပြီးလှူဒန်းနေတဲ့ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဒုက္ကဋ္ဌဦးဆိုင်ဖူကလည်းအခုလိုပြောပါတယ်
ကျောက်မဲရဲ့နောက်ပြီးတော့မှအဲ့ဒီနေရာနန့်ခမ်းပါလေအဲ့ဒီမိုင်းဝေးပေါ့နော်မိုင်းဝေးဘက်မှာအဲ့ဒီနဲ့နေရာတော့ဟိုဟာတာဒုက္ခဖြစ်နေတယ်စားတော့ဖို့ရရဲ့နောက်ပြီးတော့မှချောင်းသားလေးတွေရောဟိုချောင်းကတက်နိုင်ဖို့ရတော့သွားလာတဲ့လမ်းပန်းဆက်တော်ရေးလဲပဲနော်အဲ့ဒီရှိကခဏခဏဟိုဖြစ်နေတော့ဖိမိပါလေချောင်းသားကိုစိတ်မချဘူးလိုက်ပို့နေရတာပို့တာလေတနတ်ဆိုတော့ရွှေမျိုးမရှိဘူးလေအဲ့ဒါလေးကြောက်နေရတာ
တစ်ချိန်တည်းမှာပဲရခိုင်လက်နက်ကင်တက်အေအေနဲ့အစိုးရတက်ကြရခိုင်ပြည်နယ်ဘက်မှာလည်းအစိုးရတက်ဘက်ကစစ်ရရတိုးချဲ့ချထားတယ်လို့နယ်မြေတွင်းမှာလုံခြုံရေးတင်းကျပ်စွာချထားပြီးစစ်ရေးတင်းမာနေဆဲဖြစ်တဲ့အတွက်ရခိုင်ပြည်သူတချို့ဟာစစ်ဘေးဒဏ်ကနေလွတ်ရာကိုထွက်ပြေးတိမ်းချောင်နေရကြဆဲဖြစ်ပါတယ်မိုးရင်းကာလဖြစ်ပြီးရခိုင်စစ်ပြေးဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့နဲ့ဒုက္ခသည်တွေရဲ့လုံခြုံရေးကစိုးရိမ်နေရဆဲအခြေအနေဖြစ်တယ်လို့ဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ရခိုင်လူမှုအဖွဲ့တွေကိုလည်းရခိုင်ပြည်နယ်အစိုးရဘက်ကခွင့်ပြုချက်တွေပေးပြီးဝိုင်းဝန်းကူညီပေးပါလို့ဒုက္ခသည်တွေကိုလိုက်လံတွေ့ဆုံအကူအညီပေးနေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့ကိုရောက်ရှိနေတဲ့ရခိုင်မျိုးသမီးအဖွဲ့ရန်ကုန်ရဲ့ဒုက္ခရဒေါက်တာခင်စော့တင်ကပြောပါတယ
်အဓိကတာဝန်ရှိတာတော့ရခိုင်ပြည်နယ်အစိုးရပေါ့နော်ဒီပေါ်မှာပြည်ထောင်စုအစိုးရပေါ့နော်အဲ့တော့ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရပူးတွဲပြီးတော့ကျမတို့ရဲ့ဒုက္ခသည်တွေကိုဒါလိုအပ်တဲ့အကူအညီလေးကိုချက်ချင်းကလေးပြည်လည်အောင်ဆောင်ရွက်ပေးစီရင်တယ်အဲ့ဒါလူမှုရေးဖွင့်စည်းတွေကလည်းပါဝင်ပြီးတော့ပူးပေါင်းပြီးတော့ဆောင်ရွက်စေချင်တယ်ဒီလိုလုပ်ပေးမှပဲကျမတို့မြန်မြန်ဆန်ဆန်တော့နော်ဒီမိုးတွင်းကာလမရောက်ခင်ဒီဒုက္ခသည်စခန်းမှာနည်းနည်းပပတည်တည်ငြိမ်ငြိမ်လေးဖြစ်သွားမှာပါရှင်သူပြင်းဒီကလေးတွေရဲ့ပညာရေးပေါ့နော်ဒါပညာရေးကိုလေကျမတို့မပြတ်စေချင်ဘူးဒါကြောင့်မို့သူတို့ပညာသင်နိုင်အောင်ဘယ်လိုများပံ့ပိုးပေးမလဲအဲဘယ်လိုများဆောင်ရွက်ပေးမလဲယာယီအေဒီကျောင်းလေးတွေပေါ်မှာຍາຍີສຍາໃນແດ່ດີຄະເລີໄດ້ໂຊາຕິນໄປລູບໍ່ຜິດໄນບູລາဒါတွေကိုကျမတို့ဖြစ်စေချင်ပါတယ်။
ထဲထဲဝင်ဝင်ဥဆောင်နေသူတူကပြောပါတယ်။ဒေါအောင်ဆန်းစုကြည်ဘက်ကတော့စည်ရဲ့ပฏิပခမှာလက်တွေ့ရင်ဆိုင်နေရတဲ့စစ်ပြေဒုက္ခသည်တွေအတွက်ကတော့တရက်ဆိုလဲတရက်ဆိုသလောက်ဒုက္ခနဲ့ရင်ဆိုင်နေရတာဖြစ်လို့အ мян ဆုံးငြိမ်းချမ်းရေးရအောင်ဖော်ဆောင်သွားပါမယ်လို့ပြောဆိုထားတယ်လို့သမရဦးထင်ကျော်ဘက်ကလည်း NND ဆိုရအနေနဲ့ငြိမ်းချမ်းရေးကိုအဓိကဦးစားပေးဖော်ဆောင်သွားမယ်ဆိုတာကိုလည်းပြောကြားခဲ့ပူပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
သောရရှင်နေအခုနားဆင်နေရတာကဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပ
ါ။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မစံတော်ကြေးည9:00ခွဲရှိပါပြီ VOA ရဲ့တင်းလှနေညဘက်အစီအစဉ်လေးကိုည10:00တိလိုင်းနံပါတ25 kHz 11965လိုင်းနံပါတ32 kHz 9323လိုင်းနံပါတ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်တွင်မှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
တိုင်းပြည်အတွက်ဆွလွန်နေနာခံမဲ့ဆိုတဲ့သူတွေကလွင့်ရင်လူငယ်တော်တော်များများဟာနိုင်ငံရေးကိုကြောက်ကြပါတယ်ရှောင်ကြပါတယ်ကိုအတန်းနဲ့ကွန်ပျူတာစုကွက်ကွက်
ဘကူတိုင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ဒေါက်တာစောညိုဝင်းကသူယုံကြည်ရာတွေကိုပြောထားတာကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့စီးပွားရေးကဏ္ဍကိုလှည့်ရောက်လာပါပြီမြန်မာနိုင်ငံရဲ့ငွေကြေးဟာအာရှတိုက်အတွင်းအားအကောင်းဆုံးငွေကြေးဖြစ်လာနေတယ်လို့ GE General Electronics Company ကြီးရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုအန်ဒရူးလီကပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံအတွင်းလျှက်စစ်မီနဲ့လမ်းမဆက်သွယ်ရေးစတဲ့အဓိကအခြေခံအဆောက်အုံပိုင်းတွေတိုးတက်ကောင်းမွန်အောင်အချိန်မီလှုပ်ဆောင်ပေးနိုင်ခြင်းမရှိရင်နိုင်ငံရင်းနှီးမြှုပ်နှံမှုတွေလည်းရောက်လာမှာမဟုတ်တလို့အားကောင်းတဲ့မြန်မာကြံ့ငွေတန်ဖိုးဟာပြန်ကျသွားနိုင်တယ်လို့သူကသုံးသပ်ပါတယ် GE ကုမ္ပဏီရဲ့ဆောင်ရွက်ချက်တွေအကြောင်းတာဝန်ခံကိုအန်ဒရူးလီကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်
မြန်မာကျန်းမာရေးဟာ2016ခုနှစ်အတွင်းအာရှရဲ့ထိပ်တန်းငွေကြေးဖြစ်လာတာဟာဆယ်စုနှစ်နဲ့ချီအထူးကြံဖြစ်နေခဲ့ရာကမြန်မာနိုင်ငံရုံးထွက်လိုက်ပြီဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်း Bloomberg စီးပွားရေးဂျာနယ်က GE ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုအင်ဒရူးလီကိုတွေ့ဆုံမေးမြန်းပြီးရေးသားဖော်ပြခဲ့ပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်တက်လာပြီးနောက်ပိုင်းအစိုးရအပေါ်ယုံကြည်မှုပိုရှိလာတဲ့တစ်ချိန်တည်းမှာပဲပြပငွေကြေးတွေလည်းပုံမဝင်ရောက်လာတာနဲ့အမျှကျန်းငွေအခြေခံလာတာလည်းဖြစ်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့လိုအပ်နေတဲ့လျှက်စစ်မီအလွန်လောက်ရရှိရေးအပါအဝင်အခြေခံအဆောက်အဦတွေကိုအချိန်မီတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးနိုင်ခြင်းမရှိရင်ကြံ့ငွေခိုင်မာမှုအပါအဝင်စီးပွားရေးဖွံ့ဖြိုးမှုကိုအဟန့်အတားဖြစ်စေနိုင်တယ်လို့ဆိုပါတယ်။မြန်မာစီးပွားရေးအပေါ် GE ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုအင်ဒရူးလီရဲ့အမြင်တွေကိုမေးကြည့်တဲ့အခါသူကအခုလိုစပြောပါတယ်
ကျွန်တော်ပြီးခဲ့တဲ့နံပါတ်1 Singapore Bloomberg News နဲ့တွေ့ခဲ့ပြီးတော့မှသူတို့ကကျွန်တော်ဒီ crisis နဲ့အကြောင်းပတ်သက်ပြီးတော့မေးတာပေါ့နော်ပါကြောင့်လဲဆိုတော့အခုကအာဆီယံမှာပြန်တွေ့ကြည့်တော့ဒီဗမာဗီရဲ့ငွေရီယာ appreciation ကအရင်ကောင်းဆုံးပေါ့နော်ဟိုပြီးခဲ့တဲ့တနေ့နဲ့ပြန်ရှင်းကြည့်မယ်ဆိုရင်တော့ပါကြောင့်လဲဆိုတော့ကျွန်တော်တို့အခုဗမာဗီမှာတွင်းနေပစ္စည်းတွေအကုန်လုံးဒေါ်လာနဲ့ပေးနေရတာဟိုဆိုတော့ဗမာငွေရီယာရှင်းရှင်းပြောမယ်ဆိုရင်ဈေးရဟိုပြီးခဲ့တဲ့တနေ့တော့မကတော့ပါဘူးနော်ဟိုပါလေပြီးခဲ့ဂျူဆိုလို့ဆိုရင် 1,300 လောက်ရှိရဲ့ဆိုအခုဆိုရင် 1,190 ပေါ့နော်အဲ့ဒါဆို appreciation ဖြစ်လာတာပေါ့နော်အမျိုး appreciation ဖြစ်လာတော့တန်ဖိုးကပိုရှိလာတာပေါ့နော်ဆိုတော့ဒီ infrastructure ဘာတွေလောက်တာဆိုမီးနဲ့ပတ်သက်ပြီးတော့မှလာအာကားလမ်းတွေဘာဖြစ်ဖြစ်ဒရိုင်းတွေဘာဖြစ်ဖြစ်အကုန်လုံးကနိုင်ငံခြား company တွဲပြီးလောက်မှဆိုရင်ဒေါ်လာနဲ့ပေးရတာဟုတ်ဆိုတော့ဒီချိန်မှာပပငွေတွေကဈေးသက်လေဟိုတန်ဖိုးပိုရှိလေပေါ့နော်ပြောမယ်ဆိုရင်တော့ဟိုတိုက်မီတာပိုကောင်းနေပေါ့ကျွန်တော်ပြောချင်တာကတော့ဟိုဘယ်လိုပြောမလဲ1,300နဲ့တွဲပြီးတော့မှအခုက1,190ဆိုရင်130กว่าเนี่ยဟုတ်တော့ဒါတွေကိုကျွန်တော်ပြောချင်တာပါတယ
်ဟုတ်ကဲ့အခုဗမာငွေတန်ဖိုးတက်လာတာတော့ဟုတ်ပါရဲ့ဒါပေမဲ့ဟိုအရင်တုန်းကနဲ့စာလို့ရှိရင်1,180ဆိုတာလည်းနည်းနည်းတော့များနေသေးတယ်ပေါ့เนาะများနေသေးတော့အဲ့ဒါနည်းနည်းဟိုသူ Bloomberg ကသူတို့ judgment လောက်တာနည်းနည်းများစောသလားဒီ trend ကဒီတိုင်းဆက်သွားဖို့သူတို့ဟိုပေါ့ဒီတိုင်းပဲဆက်သွားမလို့မျှော်လင့်ထားကြသလားငွေလဲတော့
ဒါတော့ဟိုဇော်ရင်ပြောရတာတော့နည်းနည်းတော့ခက်တပါတယ်ဒါပေမဲ့ကျွန်တော်တို့ကုတွေ့ရတော့ trend ကတော့တိုင်းပြည်အတွက်မှာလှုပ်ရှားနေအများကြီးရှိရဲအခုအစိုးရအသစ်လည်းလာတော့ဟိုကျွန်တော်တို့ကပြောမယ်ဆိုတော့ optimistic ဖြစ်ပါတယ်ဟိုပြီးခဲ့တဲ့6လ9လ10လ9လနဲ့ပြန်ရှင်းကြည့်မယ်ဆိုတော့အခုက appreciation တက်လာတယ်ဒါတခုကောင်းတာပေါ့နော်ဒါပေမဲ့နောက်ရေရှည်အတွက်ကြတော့ဘယ်လို့မှလည်း prediction ပြောလို့မရဘူးဒါပေမဲ့ကျွန်တော်ထင်တာတော့ဒီလာမယ့်အစိုးရပေါ်စီယာမြင်းကောင်းချမယ်ဆိုရင်တော့ကျွန်တော်ထင်တာတော့ဗမာဝင်ဒီထက်မက foreign investment ဝင်လာမယ်ဆိုရင်တော့ဒီ jet set appreciation ဖြစ်ဖို့တော့ညှောလင့်နေပါတယ်ခင်ဗျာ
ကိုင်တူးဆိုလို့ရှိရင်မြန်မာပြည်ဟိုပေါ့အမေရိကန်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ GE ကိုကိုစားပြုပြီးတော့မြန်မာပြည်မှာရောက်နေတယ်ဟိုအလိုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ GE ကိုစားအဲ့မှာရှိနေတယ်ပေါ့နော်ကိုစလေအနေနဲ့ဆိုတော့အရင်ဦးသိန်းစင်အစိုးရလက်ထက်နဲ့အခုဒေါက်တာဆန်းစုကြည်အစိုးရ NLD အစိုးရပဲဆိုကြပါစို့ NLD အစိုးရတက်လာလာပိုင်းပဲရှိပါသေးတယ်ဒါပေမဲ့လည်းလာပိုင်းအတွင်းမှာကိုတော်တော်လေးတည်တည်တသာပြောင်းလဲမှုတွေကဖြစ်လာတော့ဒီထူးခြားချက်လေးတွေများဘာများသတိထားမိတယ်လဲခင်ဗျအရင်အစိုးရလက်ထက်နဲ့အခုအစိုးရလက်ထက်မှာ
ဟုတ်ကိုယ်တော်ရေပြောမယ်ဆိုရင်တော့ဒီအခုလေတက်လာတဲ့ဟိုအနီစုတို့ရဲ့ဆိုရလေဟလာသူတို့ရဲ့ NLD ပါတီကလည်းအခုရပ်ပေါင်း100မှာဆိုတော့သူတို့ရဲ့ဒါဟို100 days policy သူတို့ဟိုပြောထားတယ်လေဟလာအခုဆိုရင66ရက်68ရက်လောက်ရှိပါပြီဟလာဟိုကျွန်တော်တော့ဒါပြောဖို့တော့နည်း sorry တာပေါ့နော်ဘာကြောင့်လဲဆိုသူတို့ရဲ့ policy ဘာထွက်လာမလဲဆိုတော့ဒါကြည့်ပြီးတော့မှကျွန်တော်လည်းဘလို့တိုင်းပြည်အတွက်ကိုကူညီပေးရမလဲဘလို့တိုးတက်အောင်လုပ်ပေးရမလဲဟလာဘယ်ကျွန်တော်ပြောချင်တာတော့ဘယ်ဆိုးရဖြစ်ဖြစ်ပေါ့နော်အခုကျွန်တော်ရဲ့တိုင်းပြည်မှာမီးမလောက်ဘူးဟုတ်လားရေကောင်းမရှိဘူးလမ်းကောင်းမရှိဘူးအဲ့ဒါကြမ်းမရေကောင်းဟိုမှာဖြစ်ဘူးနော် capacity အများကြီးလိုသေးရဲ့ဟုတ်လားဆိုတော့ဘယ်ဆိုးရတက်တဲ့အဓိကဒီ FDI လာဖို့အတွက်ကဘာလဲဆိုတော့မီးရှိရမယ် consistent ရှိရမယ် reliable affordable ဖြစ်ရမယ်ဟုတ်လား banking လည်းကောင်းအောင်မယ်ဟုတ်လားပြီးတော့မှ rules and regulation လည်း investor friendly ဖြစ်အောင်ဟိုဖြစ်ရမယ်ပြီးတော့မှWin-win situation လိုရလေ။ဘာကြောင့်လဲဆိုတော့အစိုးရလည်းဟလာနိုင်ငံတော်အတွက်လည်းကောင်းအောင်မယ်။ပြည်သူလူထုအတွက်လည်းကောင်းအောင်မယ်။ပြီးတော့မှ investor အတွက်လည်းကောင်းအောင်မယ်။ဟလာဒါတွေဆိုတာပြောမယ်ဆိုရင်တော့ investor က responsible investor လို့ဘို့တော့ကျွန်တော်မျှော်လင့်နေပါတယ်။ပြီးတော့မှလည်းဒီအစိုးရလည်းအခုရှိနေတဲ့အစိုးရလည်းဒါကိုလည်းတို့ပို့ပြီးတော့မှ emphasize ဖြစ်ပါမယ်လို့ကျွန်တော်လည်းထင်ပါတယ်။ဆိုတော့အခုတို့ရဲ့ policy မထွက်ချင်းဆိုကျွန်တော်ဘာမှတိတ်ပြောခွင့်တော့မရှိသေးပါဘူးအခုတော့
ကျွန်တော်လည်းတည်ထားသလောက်ဆိုအရာဆိုလို့ရှိရင် GE အနေနဲ့လည်းမြန်မာနိုင်ငံထဲမှာ capacity building အတွက်အကွာငွေကြေးကုန်ချခံပြီး GE အနေနဲ့လည်းလုပ်ပေးနေတယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့ GE အနေနဲ့ရောတခြားစီမံကိန်းတွေတဘောဥပမာစောစောပြောတဲ့ဒီ layer 6အဘက်မှာဆိုရင်အထူးလိုအပ်နေတာပေါ့နော်အခုရပိုင်မှာဆိုအရန်ကိုတည်တာတယ်ဟိုလူထုကြားထဲမှာလည်းတော်တော်လေးကိုအော်နေကြရတယ် layer 6မီးပြတ်တဲ့ကိစ္စအားလေအဲ့တော့ GE လိုမျိုးကုမ္ပဏီကြီးတွေရော layer 6စီမံကိန်းတွေမှာဝင်ပြီးတော့ဟုတ်ပါဘောလှုပ်ဆောင်နေတာတွေရှိပြီလားခင်ဗျာ project တွေစီမံကိန်းတွေ
ကိုစော်ရေးလှုပ်ပါတယ် GE ကပြောမယ်ဆိုရင်ကျွန်တော်ကဘာမှအခု awesome လဲဝင်လိုက်ပြီးတော့မှပြင်တဲ့ company ပေါ့နော် GE နဲ့ awesome ပေါင်းလဲချိန်မှာကျွန်တော်ဒီကဘာမှဟဲ့လားလက်စထုတ်တဲ့ဟာဆိုရင် more than 25% ဟိုဘာလဲဒီလက်စထုတ်ပြီးနေပါတယ်ကဘာမှဆိုတော့အခုကဘာမှဘဝိုင်းမှာကျတော့ကျွန်တော်ခုနပြောတဲ့အတိုင်းဟဲ့လားဒီ electrification rate က less than 33% ဆိုတာအများကြီးလောက်အောင်မှာဆိုတော့ဒီညမှာကျွန်တော်လည်း G နဲ့ပေါင်းပြီးတော့မှဟလာကိုတိုင်းမိအတွက်ကိုဟလာမိကအရင်ပထမ top priority focus ထဲမှာရှိပါခင်ဗျာ
GE အနေနဲ့ဗမာနိုင်ငံထဲမှာလှုပ်ဆောင်မှုအတွက်ဦးစားပေးအဆင့်မှာရှိတယ်ပေါ့နော်လျှက်စင်မီရရှိရေ
းဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ပါတယ်ခင်ဗျာ
စားနေတဲ့စီမံကိန်းတွေရောရှိပြီလားခင်ဗျာတဘောရေအားလျှက်စစ်ပဲဖြစ်ဖြစ
်ရှိပါတယ်ကိုစောအခုကကျွန်တော်တို့ awesome ဝင်လာတဲ့အချိန်မှာ awesome ကလည်းတင်းသက် company ဆိုရင်ဟလာဒီ generation မှာကျွန်တော်အပြည့်အစုံရှိပါတယ်ဟလာ generation ဆို traditional gas fire ဟလာclean thermal fire ပေါ့နော်မြင်လဲမြင်မယ်ဟလာအဲ့မှာ heavy duty ရှိရယ် aero ရှိရယ်ဟလာပြီးတော့မှ renewable energy ဆိုတော့ဟုတ်ပါလေ clean energy ပေါ့နော်အဲ့မှာကြတော့ offshore wind onshore wind ဟလာ solar မှာကြတော့ဒီ solar ဖက်မှာ technology က inverter အဲ့လည်းရှိပါတယ်ပြီးတော့မှဒီ hydro ဖက်မှာလည်းရှိပါတယ်ပြီးတော့မှလည်းဒီ steam ဆိုတော့ steam steam မှာလည်းရှိပါတယ်ခင်ဗျာဆိုတော့ဒီဟာတွေအကုန်လုံးတွက်ပြီးတော့မှဒီဗမာပြည်ရဲ့ energy mix ကဘာတွေရှိရဲဆိုတော့အခုအစိုးရနဲ့တိကျစကားပြောနေပါတယ်ခင်ဗျာကျွန်တော်ဟို continuous နဲ့ပေါ့နော်ဒီအခုဟိုဝန်ကြီးရုံးတဲ့ Ministry of Electricity and Energy နဲ့ပေါင်းပြီးတော့မှဟိုစကားပြောနေပြီးတော့မှတိုင်းပြည်အတွက်ကို energy electrification ဘယ်လိုလုပ်ရမလဲပြီးတော့မှဟာဝန်ကြီးရုံးတော့မကဘူးကျွန်တော်တို့ဟာလာ development partners ဟာလာ international development partners such asa war bank နဲ့ IFC နဲ့ ADB နဲ့ဟာလာ JICA နဲ့ပေါင်းပြီးတော့မှတစ်ချိန်လုံးဆွေးနွေးပါတယ်ဒါအကုန်လုံးကတိုင်းနိုင်ငံတော်အတွက်အကျိုးရှိရလေ
ကိုဇော်ဝင်းနိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြားရပါမယ်မတ်စုမြတ်မွန်ကတင်ဆက်ထားတာပါ
လွန်ခဲ့တဲ့အနှစ်20 30လောက်တုန်းကလေကွန်ပျူတာသုံးတဲ့သူတွေကိုတော်တော်လေးဒုက္ခပေးခဲ့တဲ့ကွန်ပျူတာဗိုင်းရပ်စ်တွေကိုအခုပြန်မြင်ရတော့လေသိပ်ပြီးတော့ကြောက်စရာမကောင်းသလိုပဲ
ကွန်ပျူတာဗိုင်းရပ်စ်တွေဆိုမှတော့ကြောက်စရာမကောင်းပဲနေပါမလားမဆုမြတ်မွန်က
ဒီချိန်ခါတွေတော့အတော်ဆိုးရင်စရာဖြစ်ခဲ့မှာပေါ့အခုတော့အဲ့ဒီဗိုင်းရပ်စ်တွေကိုပြန်ပြီးတော့မှစူးစီးပေးထားတဲ့အွန်လိုင်းပြလိုက်မှာရှိနေတာဆိုတော့အန္တရာယ်မရှိတော့ဘူးဆိုတာသိနေတာလဲပါမယ်ကိုဝင်းခန့်မောင်ကြီးဒီမှာလေ
မဲလ်ဝဲမျိုးဇီယမ်ဆိုတာ1980နဲ့1996ပြည့်နှစ်တွေတုန်းကတော်တော်လေးဒုက္ခပေးခဲ့ကြတဲ့ကွန်ပျူတာဗိုင်းရပ်စ်မဲလ်ဝဲပရိုဂရမ်တွေကိုအခုခေတ်လူငယ်တွေပြန်ပြီးတော့မှသိနိုင်အောင်ဆိုပြီးလုပ်ထားတဲ့အွန်လိုင်းဗိုင်းရပ်စ်ပြတိုင်လေး
ဟုတ်ပါဗျာအဲ့ဒီခေတ်တုန်းကမဲလ်ဝဲဗိုင်းရပ်စ်မျိုးတွေကအခုခေတ်မှာလည်းမရှိတော့ဘူးအဲ့ဒီဗိုင်းရပ်ပရိုဂရမ်တွေက
အဲ့ဒီဟာဂွက်တွေကိုပြင်နိုင်ခဲ့တာလဲကြာပြီနောက်အဲ့လိုကွန်ပျူတာမျိုးတွေကိုလည်းအခုခေတ်မှာတော့ပြားလိုက်တွေမှာပဲရှာနိုင်တော့မယ်ထင်တယ်ဗျအ
ဲ့ဒါကြောင့်မို့လို့ဒီဖင်လန်နိုင်ငံကကွန်ပျူတာအင်တာနက်လုံခြုံရေးဆိုင်ရာပညာရှင်မီကိုဟီပိုနန်ကသူစုစည်းထားသမျှကို Malware Museum ဆိုပြီးတော့မှ online ပြားလိုက်လုပ်ထားတာပဲကွန်ပျူတာသမိုင်းပညာရှင် Jason Scott နဲ့ပေါင်းပြီးတော့လုပ်ထားတဲ့အဲ့ဒီပြားလိုက်မှာအရင်တုန်းကကွန်ပျူတာတွေကိုဒုက္ခပေးခဲ့တဲ့ Malware Virus Program ပေါင်း80လောက်ကိုလေ့လာနိုင်ပါတယ်အန်ဒီရပေးနိုင်တဲ့ကုတ်တွေအားလုံးကိုရှင်းထားပြီးသားမို့စိတ်ချလက်ချနဲ့အရင်တုန်းကကွန်ပျူတာ virus တွေကဘယ်လိုမျိုးလဲဆိုတာကိုတစ်ခုချင်းစီ click လုပ်ကြည့်လို့လည်းရပါတယ
်ပြောရမယ်ဆိုရင်တော့ဗျာ1980-1990ခုနှစ်တွေလောက်တုန်းကကွန်ပျူတာ virus တွေကဒီနေ့ခေတ် virus တွေနဲ့တော်တော်ကွာတယ်ဗျ malware ပြလိုက်မှပြထားတဲ့ virus program တွေကိုကြီးလိုက်တာနဲ့ကိုသိတာတယ်အဲ့ဒီတုန်းက virus တွေကသူတို့ဝင်တဲ့ကွန်ပျူတာကနေပိုင်ရှင်တွေကို virus ဝင်နေပြီဆိုတာမျိုးသိစေချင်တော့ပုံစံမျိုးစုံတွေကိုအတိပေးတာမဆုမြတ်ပုံကဥပမာကွန်ပျူတာ screen ပေါ်မှာရောင်စုံအသွေးစုံတွေပေါ်လာတာမျိုးတို့အသဲနှလုံးခုန်နေတဲ့ပုံပေါ်လာတာမျိုးတို့ဂိမ်းပုံစံပေါ်လာပြီးဂိမ်းကစားခိုင်းတာမျိုးတို့လို့ဆုံးနေတာပါပဲ
စိတ်ဝင်စားဖို့ကောင်းတဲ့ virus တွေကိုရဲသူကစူဆောင်းပြတာပါလို့ malware ပြလိုက်ကိုဖန်တီးတဲ့ Miko Hyponen ကပြောတယ်လေသူအကြိုက်ဆုံး virus program ကတော့ casino တဲ့အဲ့ဒီ virus ကသူဝင်ပြီဆိုတာနဲ့ဒီ computer screen ကအမဲရောင် comment ပေါ်လာပြီးတော့ computer ထဲမှာရှိသမျှအချက်အလက်တွေကိုဖျက်ဆီးပစ်လိုက်ပြီးဒါပေမဲ့ copy တော့ရှိတယ်ပြန်ရချင်လို့ရှိရင် jackpot ကစားပါဆိုပြီးတော့ကစားခိုင်းတယ်တကယ်ကတော့မဟုတ်ဘူးသူကစားခိုင်းတဲ့ jackpot ကလည်းအနိုင်မရှိဘူးအရှုံးကြီးပဲပိုဆိုးတာကအဲ့ဒီခေတ်တုန်းကအခုလိုမျိုး backup တွေဘာတွေလဲလောက်ကြသေးတာမဟုတ်တော့ computer ထဲမှာရှိသမျှ data တွေအားလုံးဆုံးပြီပဲအဲ့ဒါမျိုးဆိုရင်တော့အဲ့ဒီခေတ်တုန်းကတုံးကြတဲ့ DOS program တွေကိုအစအဆုံးပြန်သွင်းပြီတော့ပဲ
ခေတ် malware virus တွေနဲ့အဲ့ဒီခေတ်တုန်းက virus တွေမတူတဲ့အဓိကချက်ကကွန်ပျူတာတွေကိုဖျက်ဆီးပစ်တဲ့နေရာမှာပေါ့ခုခေတ် virus တွေကအကိုကွန်ပျူတာတွေကိုဝင်လို့ဝင်နေမှမသိပဲကိုအချက်လက်တွေကိုထောက်လန်းနေတာမျိုးကိုနောက်သူတို့ရထားတဲ့အချက်လက်တွေလူသိရှင်ကြားမဖော်ထုတ်စေချင်ရင်ငွေပေးဆိုတာမျိုးငွေညှစ်ကြတာအရင်ခေတ်တုန်းက virus တွေကြတော့သူတို့ဝင်သမျှကွန်ပျူတာတွေကိုအတိပေးပြီးတော့ကိုဖျက်ဆီးပစ်လိုက်ကြတာမဆုမြတ်မွန်ရဲ့
အဲ့ဒီ virus ဖန်တီးတဲ့သူတွေကို Miko Hyponen ကတော့ happy hacker တွေတဲ့ဘာလို့လဲဆိုတော့အရင်တုန်းက hacker တွေကသူတို့ဝင်တိုက်ခိုက်တဲ့ computer ရဲ့ screen ပေါ်မှာပုံမျိုးစုံစာမျိုးစုံပေါ်လာတဲ့ visual effect တွေကိုအသားပေးကြတယ်ဒီနေ့ခေတ် malware program တွေကကြတော့အများစုကဒီရာဇဝတ်ကိုင်းနေနောက်ထောက်လန်းရေးဌာနတွေကလျှို့ဝှက်ထောက်လန်းဖို့ဖြစ်တယ်လို့သူကပြောတယ်ကိုဝင်းခတ်မောင်ရဲ့အရင်တုန်းကအပြော်သဘောလုပ်ကြတဲ့အဲ့ဒီလို hacker မျိုးတွေကိုအခုရှာလို့တောင်မှမရကြတော့ဘူးလို့ပြောထားတာကို Smithsonian Online Magazine ဆောင်းပါးထဲမှာကိုးကားရေးထားတယ်ရှင
် The Next Web ရဲ့ online ဆောင်းပါးထဲမှာတော့အရင်တုန်းက virus ဟောင်းတွေကအမှုပညာမြောက်လှတယ်လို့တောင်ရေးထားပါတယ်ကိုယ့်ရဲ့ computer ကိုဖျက်ဆီးပစ်တဲ့ virus တွေဖြစ်ပေမဲ့ virus program တွေကအင်မတန်စိတ်ဝင်စားစရာပုံစံမျိုးစုံပဲတဲ့အဲ့ဒီခေတ်တုန်းက antivirus software program တွေကိုလည်းအိမ်သုံး computer တွေမှာတွင်တွင်ကြဲကြဲတိတ်သုံးကြတာမရှိသေးတဲ့အကြောင်းကိုသူစောင်းမမှာထောက်ပြထားပါသေးတယ်အခုခေတ်ကွန်ပျူတာ virus တွေကတိတ်ကိုအန္တရာယ်များပေမဲ့ဟောင်းတွေလိုစိတ်ဝင်စားစရာပုံစံမျိုးတွေမဟုတ်ကြတော့ဘူးတဲ့မတ်စုမြတ်မွန်ရဲ့
UK ထုတ် The Guardian သတင်းစာကြီးရဲ့စောင်းမတဲ့မှာလဲ1980-1990ပြည့်နှစ်တွေတုန်းက malware computer virus program တွေကဒေါ်လာသန်းထောင်နဲ့ချီဆုံးရှုံးအောင်ကိုကွန်ပျူတာပေါင်းများစွာကိုဒုက္ခပေးခဲ့ပေမဲ့ဖန်တီးမှုအစွမ်းတွေကိုမြင်ရတယ်လို့ရေးထားတယ်ရှင်ရုပ်တရက် screen ပေါ်မှာပုံတွေအရုပ်တွေစာတွေဂိမ်းတွေပေါ်လာအောင်သူတို့ကလုပ်ပြီးတော့သူတို့ရဲ့လက်စွမ်းကိုသိအောင်လုပ်ကြတာမျိုးပါတဲ့
အန္တရာယ်မရှိနိုင်တော့အောင်အခုလှုပ်ထားလိုက်လို့သာ malware museum online ပြလိုက်မှာပြထားတဲ့ virus တွေကစိတ်ပူစရာမရှိပေမဲ့ရင်တော့ကတော့ဘလောက်တောင်ပြဿနာပေးခဲ့တယ်ဆိုတာ ခုပြန်ပြီးလေ့လာနိုင်မှာကစိတ်ဝင်စားစရာပဲဗျ
ဘယ် malware virus program ကဘယ်လိုမျိုးဒုက္ခပေးခဲ့တယ်လဲဆိုတာကိုသိချင်ရင်တော့ archive.org ရဲ့ malware museum online ပြရိုက်မှာ virus program တစ်ခုချင်းစီကို click လုပ်ကြည့်ပြီးတော့အသေးစိတ်လေ့လာနိုင်ကြမှာဖြစ်ပါရဲ့ရှင
်မဆမေမွန်ရဲ့ blogger ကပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့တက်တန့်ရောင်သတင်းလွှာအလှည့်ရောက်လာပါပြီမအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာပါ
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ UNICEF ချစ်ကြည်ရေးတန်တမန် KT Berry နဲ့ UNDP ချစ်ကြည်ရေးတန်တမန် Michelle Yu တို့ Berry ကိုရောက်ပြီးတော့ဘာတွေလုပ်နေကြပါလဲဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွာတာကိုပြောပြပေးသွားမှာပါ American Image of Pop ဆိုတော့ KT Berry ဟာကမ္ဘာ့ကုလသမဂ္ဂကလေးများရန်ကုန်ငွေဆိုင်ရာအဖွဲ့ UNICEF ရဲ့ချစ်ကြည်ရေးတန်တမန်ဖြစ်တဲ့ VNN နိုင်ငံတောနယ်ပိုင်းဖြစ်တဲ့နင်းထွန်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။သူက UNICEF ဖွဲ့ခွဲကကူညီထောက်ပံ့နေတဲ့အဖွဲ့အစည်းတွေနဲ့ကျေးလက်တော်ရွာတွေကိုတွားရောက်ပြီးဒေသရင်းဆင်းရဲမြန်မာမှုနဲ့ဖယ်ကျင်ခံရမှုကြောင့်ထိခိုက်ရတဲ့ကလေးတွေရဲ့ပြဿနာကိုအများကပို့ပြီးတော့သတိထားမိစေဖို့လှုံ့ဆော်ခဲ့တာပါ။UNICEF ရဲ့ကြေညာချက်အရဆိုရင်တော့ Nintron ပြည်နယ်ကတချို့ဒေသတွေမှာကလေး20ရာခိုင်နှုန်းလောက်ကျောင်းမနေနိုင်မင်းနဲ့ကလေးဥယျာဉ်ရဲ့တဝက်ကျော်ကတော့ဆင်းရဲနှွမ်းပါတဲ့အဆင့်ထဲမှာနေရပြီးတော့အဲ့ပြည်နယ်ကကလေး15ရာခိုင်နှုန်းလောက်ကတော့ VNN စကားမပြောတတ်ဖြစ်နေလူနည်းစုတိုင်းရင်းသားတွေဖြစ်ကြပါတယ်။ဒါကြောင့်ပဲ VNN ရဲ့ပင်မပညာရေးစနစ်မှာသူတို့မပါဝင်နိုင်တာလည်းဖြစ်ပါတယ်။ကျန်းမာရေးစောင့်ရှောက်မှုမရှိလို့လေကလေးအများပြားဟာကုသကာကွယ်လို့ရတဲ့ယောဂါတွေကြောင့်ပဲတည်ဆုံးရတယ်လို့ UNICEF ကပြောပါတယ်
။ Thank you very much. I appreciate it. Thank you. Thank you. Okay.All right, shall we go to your house?
American Pop ဆိုတော့ Katy Perry ဟာ2013ဒီဇင်ဘာကလေးက UNICEF ရဲ့ချစ်ကြည်ရေးတန်တမန်ဖြစ်တဲ့ခန့်ရခဲ့ရတာဖြစ်ပြီးတော့သူကကမ္ဘာမှာကူညီစောင့်ရှောက်မှုအလိုအဆုံငယ်ရွယ်သူတွေရဲ့ဘဝတိုးတက်ရေးအတွက်အထူးဦးစားပေးလှုံ့ဆော်သွားမှာဖြစ်ပါတယ်ရှင်။ Katy Perry လိုပဲကုလသမဂ္ဂရဲ့ချစ်ကြည်ရေးတန်တမန်ဖြစ်တဲ့ဒီလူများသတိပြုမိအောင်လို့အသိပညာပေးမြင့်တင်ရေးကိစ္စတွေလုပ်နေသူနောက်တစ်ယောက်ကတော့ကမ္ဘာတံဝင်အမှုပညာစုကြီးတွေရထားတဲ့မလေးရှားရုပ်ရှင်မင်းသမီးမီရှဲယိုးပဲဖြစ်ပါတယ်။သူကတော့မြန်မာပြည်သက်စိမ့်မယ်မထင်ပါဘူးနော်။တချိန်ကဟောင်ကောင်ကျန်းမာရုပ်ရှင်ကားတွေကအစဒေါ်အောင်ဆန်းစုကြည်အကြောင်းရိုက်ကူးတဲ့ The Lady ရုပ်ရှင်ကားအဆုံးပါဝင်သရုပ်ဆောင်ထားတဲ့မင်းသမီးမီရှဲယိုးကကုလသမဂ္ဂကအစည်းအဝေးနဲ့ Pandas for the Global Goals ကမ္ဘာလုံးဆိုင်ရာရည်မှန်းချက်များအတွက် Panda ဝတ်ဝန်များဆိုတဲ့အစည်းအဝေးကို Panda လေးနှစ်ကောင်နဲ့အတူစတင်လိုက်ပါတယ်။မင်းသမီးမီရှဲယိုးကိုကုလသမဂ္ဂအဖွံ့ဖြိုးရေးအစည်းအဝေးကဒီနှစ်အစောပိုင်းမှာပဲSDGs လို့အတူကောက်ခေါ်တဲ့စင်စဲမပြတ်ဖွံ့ဖြိုးမှုရည်မှန်းချက်များအစီအစဉ်တွေချစ်ကြည်ရေးတန်တမန်အနေနဲ့ခန့်အပ်လိုက်တာပါ။သူ့အပြင် UNDP ကတရုတ်ပြည်ကပန်ဒါလေးနှစ်ကောင်ကိုလည်းသူတို့အစီအစဉ်ရဲ့ချစ်ကြည်ရေးတန်တမန်တွေဖြစ်နေခန့်အပ်လိုက်ပါတယ်။ချန်ဒူပန်ဒါစခန်းနဲ့ UNDP တို့ပေါင်းပြီးတော့ဒီပန်ဒါဝတ်ဝန်လေးနှစ်ကောင်ကိုပထမဦးဆုံးချစ်ကြည်ရေးဒရိစန်တန်တမန်ဖြစ်နေခန့်အပ်လိုက်တာလည်းဖြစ်ပါတယ
်။ UNDP has teamed up with Chengdu Panda Base in China to designate These two panda cubs as the first ever animal ambassadors for global goals.
သူတို့နှစ်ကောင်နဲ့ပေါင်းပြီးတော့ကျမတို့တစ်ကမ္ဘာလုံးမှာအသိပေးနှိုးဆော်မှုတွေလုပ်နိုင်ပါလိမ့်မယ်လို့မီရှဲယိုကပြောသွားပါတယ်။ဒီပန်ဒါတွေဟာဥရရာတိပြောင်းလဲမှုတွေ၊သဘာဝပတ်ဝန်းကျင်၊အနေထားဆုံးရှုံးမှုတွေ၊ဇီဝအကွဲပြားပေါင်းစပ်နေထိုင်မှုတွေပြောင်းဆုံရလို့တော်ရိုင်းတရိတ်ဆန်တွေ၊သစ်ပင်ပန်းမန်တွေပြတ်သုံးရတာကိုကိုစားပြုပြီးတော့လူတွေကိုသတိပေးတာပါလို့ UNDP ကပြောပါတယ
်။ Well to make the global goals a success we need the participation of everyone.We need all of you to be united to help us to achieve these goals and it can be done.
မရှဲယိုကတော့ဒီကမ္ဘာရည်မှန်းချက်နဲ့ပန်းနိုင်တွေပြည့်မီဖို့အတွက်လူတွေအားလုံးပါဝင်ရပါမယ်။ကျမတို့နဲ့အတူလက်တွဲလှုပ်ဆောင်ရပါမယ်လို့ပြောသွားပါတယ်။ဒီပန်းနာလေးနှစ်ကောင်ကိုနာမည်ပေးဖို့တော့ဘယ်သူမှဆိုပါဝင်လို့ရပါတယ်။ကိုယ်သဘောကျတဲ့နာမည်ကိုရွေးပြီးတော့ pandas.undp.org မှာအဆိုပြုနိုင်ပါတယ်။စလုံးပေါင်းက pandas.undp.org ဖြစ်ပါတယ်အဲဒီမှာအဆိုပြုထားတဲ့ကိုပေးထားတဲ့နာမည်ရွေးမရွေးဆိုတာတော့ဇူလိုင်လ23ရက်နေ့မှာသူတို့ကြေညာပေးမှာပါရှင်
World needs the expert
That's why I'm here to fight
not all of us can control our powers.
ပြည်ထောင်စုတရင်ဘက်ကွန်ရက်တွေမှာအမေရိကန်ပြည်အစုတို့လာမှာပြသခဲ့တဲ့ရုပ်ရှင်ကားတွေကြည့်အောင်မှာ Fox ရုပ်ရှင်ထုတ်လို့ရေးကဖြန့်ချီတဲ့ X-Men Apocalypse ရုပ်ရှင်ကားဟာ Memorial အားလည်းရမှာရုံကိုလူဝင်ဆုံးဇာတ်ကားဖြစ်ပြောဝင်ငွေဒေါ်လာ65သန်းရရှိခဲ့လို့သူရဲ့ပထမကား X-Men Days of Future Past ကားယုံတင်တော့လွန်ခဲ့တဲ့နှစ်နှစ်ဒီလိုရုံးပင်းရဲ့မြို့မှာရတဲ့ဝင်ငွေဒေါ်လာသန်း110နဲ့ရှင်တော့အများကြီးညော့နေသွားတယ်လို့ဆိုရပါမယ
် Lady Your time is up This cannot be good
ဒီကားနဲ့ဒီပြိုင်နဲ့ထဲရုံတင်တဲ့ကားကတော့ Walt Disney ကရိုက်ကူးတဲ့ Alice Through the Looking Glass ဖြစ်ပြီးတော့သူကတော့ဒေါ်လာ 28.3 တန်းပဲရတာပါ။သူရဲ့ထုတ်လို့ရစီကဒေါ်လာတန်180ကုန်ကြခဲ့တာ
ပါ။ Suddenly appear every time
တတိယနေရာမှာတော့ Sony ရုပ်ရှင်ထုတ်လို့ရရဲ့ The Angry Birds Movie ကားရှိပြီးတော့ပြီးခဲ့တဲ့သတင်းပတ်ကုန်အားလိုက်ရမှာဒေါ်လာ19သန်းဝင်ခဲ့လို့နိုင်ငံတွင်စုစုပေါင်းဝင်ငွေဒေါ်လာ82သန်းရရှိသွားပြီ
What do we do?
We fight.
Captain America Civil War ရုပ်ရှင်ကားကတော့စရုပ်ထနေရာမှာရှိပြီးတော့ဒေါ်လာ 15.3 သန်းရရှိပြီးတနိုင်ငံလုံးအတိုင်းအတာနဲ့စုစုပေါင်းဝင်ငွေဒေါ်လာ389သန်းရှိသွားပါပြီ။ဒီရုပ်ရှင်ကဝင်ငွေအများဆုံးရှိခဲ့တဲ့ဒီ Deadpool ဇာတ်ကားရဲ့ဝင်ငွေကိုပါကျော်သွားပြီဆိုတော့ဒီနှစ်ထွက်ပြီးသမျှရုပ်ရှင်တွေမှာဝင်ငွေအမြင့်ဆုံးဖြစ်သွားပါတယ
် It's a clown man people love clowns
နံပါတ်5နေရာမှာတော့ Neighbors 2 Sorority Rising ရုပ်ရှင်ဇာတ်ကားရှိပြီးတော့ပြီးခဲ့တဲ့သတင်းပတ်ကုန်အားလိုက်ရမှာဒေါ်လာ 6.3 သန်းဝင်ခဲ့လို့ရုံတင်တဲ့သတင်းနှစ်ပတ်မှာစုစုပေါင်းဝင်ငွေဒေါ်လာသန်း 40.4 သန်းရှိသွားပြီဖြစ်ပါလိမ့်ရှင်
It's a little hard to call the cops without a phone.
Hey y'all, it's Fred. I gotta tell you something. Oh yeah, I wanna be a celebrity, yeah.
ဒီတက်တဲ့ရောင်တဲ့နွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet. Painted on the side and bright red. It's gonna stay bright. Comes a crazy fan. Up in my
face. မေးတနာကြောပြောပြသွားတာပါ။အခုတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ရပါမယ်။NLD Party မကိုးခရိုင်အလုံးမှုဆောင်အဖွဲ့ဥက္ကဋ္ဌဒေါက်တာစောညိုဝင်းရဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ယုံကြည်ရာတွေကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာပ
ါ။နိုင်ငံတကာအောင်မြင်အောင်ပြောက်ဖို့ဆိုရမှာလူငယ်များရဲ့မိမိတို့နိုင်ငံရဲ့အရေးနဲ့ပတ်သက်တဲ့စိတ်ပါဝင်စားမှုကအရေးကြီးဆုံးဖြစ်ပါတယ်။မိမိတို့ကြောင်းအသင်းအဖွဲ့လူမှုရေးအသင်းတွေမှာပါဝင်တာရံဖန်ရံခါနိုင်ငံအတွက်ရေးပါတဲ့ကိစ္စတွေမှာတက်တက်ကြွကြွပါဝင်ဆွေးနွေးတာနိုင်ငံရေးအဖွဲ့အစည်းများနဲ့နီးနီးကပ်ကပ်ဆက်ဆံတာအဖြစ်နိုင်ငံရေးအရေးကိစ္စတွေကိုလူငယ်တွေစိတ်ပါဝင်စားမှနိုင်ငံရေးအနာဂတ်ဟာတာဝန်လှပနိုင်မှာပါဒီလိုပါဝင်မှုဟာတိုးတက်တဲ့နိုင်ငံကြီးတွေမှာအထူးဆန်းမဟုတ်ပါဘူးလူငယ်ဘဝအသာအရာစင်းမျောလိုက်ပါနိုင်ပေမဲ့နှစ်ပေါင်းများစွာအာဏာရှင်စနစ်နဲ့ကြီးပြင်းခဲ့ရတဲ့ကျွန်တော်တို့လိုနိုင်ငံတွေမှာတော့နိုင်ငံရေးနဲ့ပတ်ဝန်းပတ်သက်မှုဟာအန္တရာယ်လို့လူငယ်တွေကိုပုံတွင်းခံရပါတယ်မိမိတို့ရဲ့နိုင်ငံရေးဘဝကိုခက်ခဲပင်ပန်းစွာရုန်းကန်ကြရတဲ့ပညာသင်ကြားရေးအနောက်ရှက်တွေဘဝပြတ်မတဲ့ဒုက္ခတွေဟာလူငယ်တွေကိုနိုင်ငံရေးဘဝနဲ့ဝေးကွာသွားစေပါတယ်ဘုကျောင်းဆန်းတို့ကအစမှန်းရပြီးဦးတန့်ရေးခင်း88ရေးတော်ပုံကြီးနဲ့ယနေ့ခေတ်ကျောင်းသားကောင်းဆောင်တွေဟာတက်တီတာရကလေးပါတိုင်းပြည်အတွက်ဆွလွန်နဲ့နာခံမဲ့ဆိုတဲ့သူတွေကလွင်ရင်လူငယ်တော်တော်များများဟာနိုင်ငံရေးကိုကြောက်ကြပါလေရှောင်ကြပါလေကိုအပ်တာနဲ့ကိုမိသားစုကိုကွက်လေးကိုပဲစဉ်းစားတဲ့အလေးထားတွေရှင်းတန်းလာပြီးအများအကျိုးအတွက်ဆိုတာပြီးလဲနည်းလာကြပါလေပြည်သူချင်းချင်းငဲ့ညာတနာမှုဓမ္မဆိုရတရားတွေခေါင်းပါလာတဲ့အတွက်တိုင်းပြည်ဟာပုံမှုနှိမ့်ကြတဲ့ဘဝကိုရောက်ခဲ့ကြပါလေပညာရှာတွေဆိုပြီးစာရီအလွတ်ကျက် ပြန်ဖြေုံနဲ့မလုံလောက်ပါဘူးပညာရေးအဆင့်တန်းနှင်းကြလို့အသက်မွေးကြောင်အခက်ခဲတွေဟာကျွန်တော်တို့နိုင်ငံရေးနဲ့တိုက်ရိုက်ပတ်သက်နေတယ်ဆိုတဲ့တာဒကတွေပါပြည်သူတွေဟာနိုင်ငံရေးကိုရှောင်နေလို့မရပါဘူးဘလောက်ရှောင်ရှောင်နောက်ဆုံးတော့လေမိမိတို့လက်တွေ့ဘဝတွေနဲ့နိုင်ငံရေးဟာအမြဲတမ်းပတ်သက်နေမှာပါတိုးတက်တဲ့အတိုင်းပြည်ဖြစ်ဖို့ပြည်သူတွေအထူးသဖြင့်လူငယ်တွေနိုင်ငံရေးကိုရှောင်လဲလို့မရပါဘူးဒီမိုကရေစီအသားကျလာရင်ကျောင်းသားတွေဟာမိမိတို့ကျောင်းတက်မကအသင်းအဖွဲ့တွေမှာပါဝင်ဖို့အဲ့ရတဆင့်နိုင်ငံရေးပါတီရဲ့လှုပ်ရှားမှုတွေမှာပါဝင်ပြီးတိုင်းပြည်ထူထောင်ဖို့ဆိုတာလုပ်ကိုလုပ်ရမှာပါပဲ။ဒါမှလူငယ်တွေဟာမိမိတို့အနာဂတ်အတွက်တာဝန်ယူခြင်းနဲ့စိတ်တာဝန်ယူရတဲ့တတိတွေပေါ်ပေါက်လာမှာပါ။နိုင်ငံရေးကိုနားလည်နိုင်ငံရဲ့တာဝန်ကိုသိနိုင်ငံရဲ့အနာဂတ်ကိုလှုပ်တဲ့ကင်တဲ့လှုပ်ရဲကင်ရဲတဲ့နိုင်ငံသားကောင်းတွေပေါ်ပေါက်လာဖို့ဆိုရင်လူငယ်တွေဟာဒီချိန်အားစလို့နိုင်ငံရေးကိုရှောင်လွှဲပြီးကြောင်းကျူရှင်သင်ငန်းစာတွေနဲ့ပဲအချိန်ကုန်ရမယ့်အချိန်မဟုတ်တော့ပါဘူးမိဘများအနေနဲ့လည်းမိမိတို့သားသမီးတွေရဲ့အနာဂတ်တကယ်လှပစေချင်တယ်ဆိုရင်မိမိတို့ခံစားခဲ့တဲ့ဒုက္ခတွေမိမိတို့သားသမီးတွေမှာမခံစားစေချင်တော့ဘူးဆိုရင်ကိုယ်တိုင်ကနိုင်ငံရေးကိုရှောင်တဲ့အတွေးခေါ်တွေဒီအချိန်မှာကြောင်းလဲရမှာပါဒီလိုင်းကြာနေအတွဲတစ်အမှတ်၈မှာအမေတော်ဆန်းစုကြည်ကပြောခဲ့တာရှိပါတယ်အမေစုလို့ဒီမကိုခေါ်ရင်ကျမအဖွားဖြစ်တဲ့ဖဖေးရဲ့အမေတော်စုကိုတတိယရယ်တော်စုဟာဗိုလ်ချုပ်အောင်ဆန်းကိုမွေးဖွားပေးနိုင်ခဲ့ပါတယ်အဲ့ဒီလိုပဲလူငယ်တွေကကျမကိုအမေလို့ခေါ်ရင်ကျမအနေနဲ့ဒီလိုခေါ်ခံရတဲ့အတွက်ဗမာပြည်အတွက်အောင်ဆန်းနဲ့အများကြီးပြည့်စုံပေးထောင်ရမယ်ဆိုတဲ့အတိရရှိလာတာပါပဲဘလို့အောင်ဆန်းနေလဲစိတ်ဓာတ်မှန်တဲ့ပညာပြည့်စုံတဲ့ကိုယ်ရည်မှန်းချက်ပန်းနိုင်ကိုရောက်အောင်သွားနိုင်တဲ့ပုံကိုယ်တွေဖြစ်နိုင်အောင်ကျမတို့အတူတူလက်တွေလောက်ကြရမယ်လို့ပြောခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာသူကြုံတဲ့အောင်ဆန်းလေးတွေပေါ်ပေါက်လာဖို့နိုင်ငံအရေးတို့အရေးလို့ကြွေးကြော်မဲ့လူငယ်တွေတိုင်းပြည်အတွက်များစွာလိုအပ်နေပါကြောင်းကိုတင်ပြရင်းကျွန်တော်ယုံကြည်တဲ့လူငယ်နဲ့နိုင်ငံရေးအကြောင်းကိုပြန်ဆက်လိုက်ရပါမယ်ခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA ရဲ့သူယုံကြည်အားကဏ္ဍကိုနားဆင်ကြရတာပါ VOA ကမနေ့ဖြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမက်ကင်ဖြူထွေးကပြောပြပါမယ
်။ပြည်ထောင်နိုင်ငံမာလီတောက်ချာနေစတင်မဲ့ဥရောပဖလားဘလုံးပွဲတွေကိုတိုက်ခိုက်ဖို့စီစဉ်နေတဲ့ပြည်ထောင်နိုင်ငံသားတယောက်ကိုဖောက်ခွဲရေးလက်နက်ပစ္စည်းအများအပြားနဲ့အတူယူကရိန်းနိုင်ငံမှာဖမ်းဆီးလိုက်တယ်လို့ယူကရိန်းနိုင်ငံကလုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်။ဘယ်သူဘဲဝါဖြစ်တယ်ဆိုတာကိုပြောမထားတဲ့ဒီဖမ်းဆီးခံရတဲ့သူဟာဒီဇင်ဘာလ2015ခုနှစ်ကစလို့ယူကရိန်းနိုင်ငံထဲမှာအကူအညီပေးရေးစစ်တပ်ဝင်တဲ့တယောက်အနေနဲ့ဟန်ဆောင်ပြီးတော့ရှိနေခဲ့တာလို့ယူကရိန်းလုံခြုံရေးဌာနရဲ့အကြီးအကဲကပြောပါရတယ်။အခုဖမ်းဆီးတဲ့သူကိုဖမ်းဆီးပြီးတဲ့အချိန်မှာတော့ဒီမောင်းမြန်တနက်9လက်နဲ့ဖောက်ခွဲရေးပစ္စည်းအများအပြားနဲ့အတူဖမ်းဆီးမိခဲ့တာလို့လည်းသူကပြောပါရရှင်။တောက်တူပင်လယ်ပြေရေပိုင်းနဲ့အငင်းပွားမှုနဲ့ပတ်သက်လို့တန်တမာရေးနီလန်းနဲ့ဆွေးနွေးဖြေရှာကြဖို့တရုတ်နဲ့အာရှပစိဖိတ်အင်းနီချင်းနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားရုံကြီးဂျွန်ကယ်ရီကပြောပါရတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့8ချိန်မြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆရာနှစ်ပတ်လည်ဆွေးနွေးပွဲအဖွဲ့မိကွန်းပြောကြတာမှာမစ္စတာကယ်ရီကအဲ့ဒီလိုမျိုးတိုက်တွန်းခဲ့တာပါ။တောက်တူပင်လယ်ပြေမှာတရုတ်အပြင်ထိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့အင်ဒိုနီးရှားတွေကလည်းသူတို့နိုင်ငံပိုင်နဲ့လို့ပြောထားတဲ့လူမနေတဲ့ကျိုးတွေပေါ်မှာတရုတ်ကစီးရေးအရာအင်အားတိုးချက်တိစောက်နေကြတယ်နဲ့ပတ်သက်ပြီးတော့ဒေသတွင်းစိုးရိမ်မှုတွေတိုးလာနေတာကိုရည်ညွှန်းပြီးမစ္စတာကယ်ရီကပြောခဲ့တာပါရှင်။အီရတ်နိုင်ငံမှာရှိတဲ့ IS အစိုးရတွေဟာ US အစိုးရတပ်ဖွဲ့တွေနဲ့ IS အဖွဲ့တွေကြားဖလူဂျာမြို့မှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်ဘေးလွရာထွက်ပြေးဖို့ကြိုးစားနေကြတဲ့အရသာပြည်သူတွေကိုပြစ်ခတ်တပ်ဖြတ်နေတယ်လို့ဒုက္ခသည်ကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ Norwegian Refugees Council ကပြောပါရရှင်
။ကျေးဇူးပါ။သတင်းချင်းချုပ်ကိုမက်ကင်ဖြူထွေးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင် engineer ကတော့ Bill Barber ဖြစ်ပါတယ်။UAE American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ09:00အထိလိုင်းဒိုမီတာ24 25 30 51တို့ကနေတင်ဆက်ခဲ့တာပါသောရရှင်နေအားလုံးဘေးပြာဝေးကွာပြီးညဉ့်ညံ့နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကညဝင်းအောင်ပါခင်ဗျာ
This